Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ3ရက်အင်္ဂါနေ့ညနေခင်း 6:09 စီစဉ်တွေကိုလိုင်းတိုမီတာ16.25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလောပါဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျမအေးသနာကြပါရှင်။ပြင်သစ်နိုင်ငံပါရီမြို့တော်မှာဥရုယာတီပြောင်းလဲမှုဆိုင်ရာညီလာခံတက်ရောက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာသူညီလာခံတက်ရောက်တဲ့နောက်ဆုံးနေ့ဒီကနေ့မှာတော့တူရကီသမ္မတရီချစ်ထိုင်ယစ်အာဒိုဝန်နဲ့တွေ့ဆုံဖို့ရှိပါတယ်။ကမ္ဘာမှာ HIV ရောဂါပိုးရှိသူအားလုံးတွေ ARV ဆေးနဲ့ကုသမှုတွေတိုးချဲ့ဖို့လိုအပ်တယ်ဆိုတာ WHO ကဒီကနေ့ဒီသမလာတရနေ့မှာကြာရောက်တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်တဲ့ကမ္ဘာ့ AIDS ရောဂါတိုက်ဖျက်ရေးနေ့မှာထောက်ပြသွားပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညနေပိုင်းမှာကြားရပါမယ်နန်းလောင်ရေ
။ကောင်းပါပြီရှင်။ဂျပန်နိုင်ငံရဲ့ဥညာဝန်ရဲ့ခရီးစဉ်နောက်ဆုံးသတင်းမှာကြားဖို့ရှိတာကတော့
ဒီနှစ်ပေါင်းများစွာဂျပန်နိုင်ငံဒီကထုတ်ခဲ့တဲ့ရုံးကလှုပ်ရှားနေပြီးအခုရုပ်ကောက်ပေါ်မှာအနေအားဆိုတော့ဝန်မြဝင်ဆောင်ကျူသွားတယ်။နောက်ပြီးတော့ဒီနှစ်ပေါင်းများစွာဒီမှာပထမဆုံးဖြစ်တဲ့
အညာဝင်ခရီးစဉ်နဲ့အနီးကလိုက်ပါနေတဲ့သူကိုပြောတော့တာပါရှင်။ပြည်စုံကိုတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်မြန်မာနိုင်ငံမှာ HIV AIDS ရောဂါဝေနာရာရှင်တွေအားလုံးအတွက်လုံလောက်တဲ့ဆေးဝါးကုသမှုတွေမရသေးဘူးဆိုတဲ့သတင်းတင်ပြချက်စီးရဲတင်းမှနေခဲ့တဲ့ရှမ်းပြည်နယ်တောင်ပိုင်းမိုင်းနောင်မြို့မှာဘုံပေါက်ကွဲမှုတစ်ခုထပ်ဖြစ်တဲ့သတင်းနဲ့အတူ2016ဆက်ခွန်ဘဏ္ဍာနှစ်မှာရန်ကုန်တိုင်းဒေသကြီးအတွင်းအထူးစီမံကိန်းအနေနဲ့ဘာတွေလုပ်ဖို့ရှိနေသလဲဆိုတဲ့သတင်းတွေကိုမကြာခင်တင်ပြသွားမှာပါ။ရွေးကောက်ပွဲအထူးစီစဉ်ဖြစ်တိုးချက်ထုတ်လွှင့်တဲ့ဒုတိယပိုင်းနိုင်ငံမှာတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့မေးမြန်းခန်းနဲ့တခြားစိတ်ဝင်စားစရာအစီအစဉ်တွေသတင်းဆောင်မတွေကိုကြားဖို့ရှိပါတယ်။ခုရင်ဆုံးတော့အင်္ဂါနေ့နောက်ဆုံးရသတင်းတွေကိုကိုမအေးတန်နာကျော်နဲ့ကိုအောင်လင်ဦးတို့ကပြောပြပေးကြပါအောင်ရှင
်။ပြင်သစ်နိုင်ငံပါရီမြို့တော်မှာဥရုယာတီပြောင်းလဲမှုဆိုင်ရာညီလာခံတက်ရောက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာသူညီလာခံတက်ရောက်တဲ့နောက်ဆုံးနေ့ဒီကနေ့မှာတူရကီသမ္မတရီချစ်တိုင်ယစ်အာဒိုဝန်နဲ့တွေ့ဆုံဖို့ရှိပါတယ်။ပါရီမြို့တော်မှာသမ္မတအိုဘားမားတဲခုံနေတဲ့အမေရိကန်သံမကြီးနေမှာသမ္မတနှစ်ဦးတွေ့ဆုံဖို့စီစဉ်ထားပါတယ်။သူတို့က IS Islamic စစ်သွေးကြွတွေကိုနှိမ့်နှင်းရင်းနဲ့တူရကီလေပိုင်နဲ့ထဲမှာတူရကီတပ်တွေကရုရှားလေယာဉ်ကိုပစ်ချခဲ့တဲ့အငင်းပွားစရာဖြစ်ရတုန်းနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမယ်လို့ယူဆရပါတယ်။ဒီဖြစ်ရနဲ့ပတ်သက်ပြီးတော့ပဲမနေ့ကတော့သမ္မတအိုဘားမားကရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆွေးနွေးခဲ့ပါတယ်။ဒီအခြေအနေကိုပြေလည်အောင်လို့တူရကီနဲ့ညှိနှိုင်းပြီးတော့လုပ်ဖို့သမ္မတအိုဘားမားကမစ္စတာပူတင်ကိုတိုက်တွန်းထားတယ်လို့အမေရိကန်အမျိုးသားလုံခြုံရေးတူအချံပေးဘန်ရော့စ်ကပြောပါရယ်။ဥရုယာတီပြောင်းလဲမှုဒဏ်ကိုစိုးစိုးရွားရွားရင်ဆိုင်နေရတဲ့ကျွန်းနိုင်ငံငယ်လေးတွေနဲ့ဒီကနေ့ဆွေးနွေးပြီးဒီကနေ့နောက်မိုင်မှာတော့သမ္မတအိုဘားမားဟာအမေရိကန်ပြည်ထောင်စုကိုပြန်ပြီးတော့ထွက်ခွာလာဖို့ရှိပါရယ်။အခုနေထားမှာကမ္ဘာခေါင်းဆောင်တွေအနေနဲ့ရဲရဲဝံ့ဝံ့ဆုံးဖြတ်ချက်ချကြဖို့ညီလာခံစစ်မြင်းကနေပြီးတော့သမ္မတအိုဘားမားမနစ်ကပဲတိုက်တွန်းသွားတာပါ။ပါရီမျိုးတော်ကဥရုယာတီညီလာခံမှာရရှိတဲ့တိုးတက်မှုကိုကမ္ဘာကြီးမှာခံစားနေရတဲ့ဒုက္ခပေးတွေဘလောက်လျော့ပါသွားလဲဆိုတာနဲ့ကမ္ဘာမျိုးကိုဘလောက်ထိမ့်သိမ်းဆောက်ရှောက်နိုင်လဲဆိုတာနဲ့တိုင်းတာနိုင်မယ်လို့မစ္စတာအိုဘားမားကပြောပါတယ်။ညီလာခံတက်ကမ္ဘာခေါင်းဆောင်တွေအနေနဲ့ရုပ်ကျင်းလောင်စာကနေပြီးတော့ကာဗွန်ဒဏ်ငွေထုတ်လုပ်မှုကိုလျှော့ချပြီးကမ္ဘာအပူချိန်မြင့်တက်လာမှုကိုထိန်းချုပ်ဖို့ဘလောက်အရေးကြီးလဲဆိုတာသိကြပါလိမ့်မယ်လို့ပြောပြီးတော့အမေရိကန်ပြည်အောင်စုနဲ့တခြားနိုင်ငံအချို့တို့အနေနဲ့ဘာတွေတိုးတက်အောင်လုပ်ပြီးပြီလဲဆိုတာပြောသွားပါမယ်။ကမ္ဘာ့ဖူချိန်ဟာဆက်မှုဒေါ်လာရေးခေတ္တကာလနဲ့နှိုင်းယှဉ်2ဒီဂရီဆယ်စီယပ်စ်ပို့ပြီးတော့မမြင့်တက်အောင်လှုပ်ဆောင်ကြဖို့မဖြစ်မနေလိုက်နာရမယ့်အချက်တွေကိုခေါင်းဆောင်တွေကသဘောတူဖို့လှုပ်ဆောင်နေကြတာဖြစ်ပါတယ်။2015အကုန်မှာကမ္ဘာ့ဘူချိန်ဟာ1ဒီဂရီဆယ်စီယပ်စ်အထိမြင့်တက်မှာဖြစ်ပြီးတော့ဒါဟာကမ္ဘာတစ်ခုလုံးဆိုးရွားတဲ့အကျိုးဆက်တွေနဲ့မကြုံရအောင်လို့ထိန်းထားရမယ်မြင့်တက်ဘူချိန်1ဒီဂရီဆယ်စီယပ်စ်တဝက်အနေထားဖြစ်ပါတယ်ရှင်
။တရုတ်နိုင်ငံဘေကျင်းမြို့တော်မှာလေထုညဉ့်ညမ်းမှုဟာအန္တရာယ်ရှိတဲ့အဆင့်ထိရောက်လာနေပါတယ်။မြို့တော်ရဲ့လေထုထဲမှာရှူရှိုက်မြင့်အန္တရာယ်ရှိနိုင်တဲ့အစိတ်တင်အမှုန်လေးတွေပါဝင်မှုဟာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ထားတဲ့စိတ်ချရလောက်တဲ့အဆင့်ထက်အဆ20လောက်ကျော်လွန်နေတယ်ပါ။ဒီလိုညဉ့်ညံမှုတန်းစိုးစိုးဝါးဝါးခံရတာ9ရက်ဆက်တက်ရှိလာနေပြီဖြစ်တဲ့ဘေကျင်းမြို့တော်မှာတော့ကျောင်းသားတွေကိုကျောင်းပြင်ထွက်ခွင့်မပေးသလိုမိဘတွေကဆိုရင်လည်းအသက်ရှူလမ်းကြောင်းဆိုင်ရာယောဂတွေကြောင့်သားသမီးတွေကိုဆေးရုံတွေပို့ရတာရှိနေပါတယ်။မိခိုးမျိုးတွေကြောင့်မျိုးရင်းမှာလည်းခက်လန်းလန်းကိုတော့မမြင်ရတော့ဖြစ်နေပါတယ်။မိခိုးမျိုးတွေကြောင့်တရုတ်နိုင်ငံအလဲပိုင်းရှေ့ပိုင်းနဲ့တောင်ပိုင်းဒေသတွေကဝေးပြေးလမ်းပေါင်း1553ခုကိုပိတ်လိုက်ရတယ်လို့လည်းတရုတ်တည်ယူပို့ဆောင်ရေးဝန်ကြီးဌာနရဲ့ website မှာဖော်ပြခဲ့တာပါ။အရေးတန်ကြောင့်လေထဲမှာအစိတ်တင့်စေတဲ့အမှုန်တွေပိတ်မိနေတဲ့အတွက်လည်းအခြေအနေအားပိုဆိုးလာနေတယ်လို့တရုတ်နိုင်ငံကပတ်ဝန်းကျင်ထင်းထင်းတာဝန်ရှိသူတယောက်ကပြောပါတယ်။ဗိုလ်ထုနေ့လောက်မှာတော့လေတိုက်နိုင်တဲ့အတွက်မိခိုးမျိုးတွေကင်းစင်နိုင်တယ်လို့လည်းမိုးလေဝသပညာရှင်တွေကခန့်မှန်းထားကြပါတယ်။
ရုရှားတိုင်းလေရင်ကိုတူရကီကပြစ်ချခဲ့လို့တင်းမာမှုတွေဖြစ်ခဲ့ရတာတပတ်ကြာလာတဲ့အချိန်မှာပဲအမေရိကန်သမ္မတဘရက်အိုဘားမားဟာတူရကီနဲ့ရုရှားနှစ်နိုင်ငံကြားအခြေအနေကိုပြေလည်အောင်ညှိနှိုင်းပြီးတော့ဆီးရီးယားပြည်ပခန့်မှာပူးရဲဆောင်ရွက်ကြဖို့တိုက်တွန်းသွားပါတယ်ကျွန်ုပ်တို့မှာ IS Islamic စစ်သွေးကြွဆိုတဲ့ဘုံရံသူရှိပါတယ်။ Syria မှာနိုင်ငံရေးအဖြစ်တစ်ခုရနိုင်မှုလိုအပ်တယ်ဆိုတာအာယုံစိုက်ပြီးတော့ဆက်လုပ်ကြဖို့လိုပါတယ်လို့သမ္မတ Obama ကပြောပါတယ်။တူရကီက Russia ရဲ့ Su-24 တိုက်လေယာဉ်ဟာတူရကီရဲ့လေပိုင်နက်ထဲမှာဝင်လာတယ်ဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်ကပြစ်ချခဲ့တာပါ။ရုရှားကတော့သူတို့တိုက်လေရင်တူရကီလေပိုင်းနဲ့ထဲမရောက်ဘူးလို့ပြောပြီးတော့ဒီဖြစ်ရဲ့အတွက်တူရကီအစိုးရကိုစီးပွားရေးပိတ်ဆို့မှုလုပ်ပြီးတော့တုံ့ပြန်ခဲ့ပါတယ်။မစ္စတာအိုဘားမားကမဟာမိတ်တူရကီပေါ်မှာအမေရိကန်ရဲ့ထောက်ခံမှုကိုထပ်ပြီးတော့ပြောသွားခဲ့တာပါတူရကီသမ္မတအာဒိုဝန်ကလည်းသူ့ရဲ့အဆိုဒေတာရင်းပြဿနာတွေကိုတန်တမာရင်းနဲ့ဖြေရှင်းဖို့တိုက်တွန်းသွားပါတယ်ရှင
်အီဂျစ်နိုင်ငံမှာနောက်ဆုံးအချိန်ဒီကြောပြန်လွတ်တော်ရွေးကောက်ပွဲအတွက်ကာယိုမြို့တော်ပါဝင်နိုင်ငံတစ်ဝက်လောက်နှီးပါးမှာမဲယုံနေဒီနေ့ပဲစတင်ဖွင့်လှစ်ပါတယ်အစ္စလမ်ဝါဒီတွေလွှမ်းမိုးထားတဲ့လွတ်တော်ကို2012ခုနှစ်မှာတရားရုံးဆုံးဖြတ်ချက်နဲ့ဖျက်သိမ်းခဲ့ခြင်းကစလို့ပထမဆုံးအချိန်အီဂျစ်နိုင်ငံမှာလွတ်တော်အတွက်မဲပေးရွေးချယ်မှုတွေစတင်လိုက်တာပါဒီနေ့စတင်ခဲ့တဲ့နှစ်ရက်ကြာရွေးကောက်ပွဲအတွက်ရဲနဲ့စစ်သားထောင်ပေါင်းများစွာလည်းလုံခြုံရေးယူထားပါတယ်အစ္စလမ်ဆွေးနွေးတွေရဲ့ပုံကံမှုတွေနဲ့အီဂျစ်နိုင်ငံဆန်တန်းကျွန်းဆွယ်မှာအောက်တိုဘာလနောက်ပိုင်းလူပေါင်း224ယောက်သေဆုံးခဲ့ရတဲ့ရုရှားလေယာဉ်ပျက်ကျမှုကြုံခဲ့ရတဲ့အတွက်လည်းစိုးရိမ်မှုတွေနဲ့အတူလုံခြုံရေးအစီအမံတွေဆောင်ရွက်ထားတာပါဖောက်ခွဲရေးပစ္စည်းကြောင့်လို့တန်လျာရှိနေကြတဲ့ရုရှားလေယာဉ်ပျက်ကျမှုကိုတော့ IS စစ်သွေးကြွတွေကသူတို့လက်ချက်ဖြစ်ကြေညာထားပါတယ်ရွေးကောက်ပွဲရလဒ်တွေကတော့ဒီသတင်းပတ်နောက်ပိုင်းမှာကြေညာသွားမှာဖြစ်ပြီးလွှတ်တော်အစ်စ်ကတော့ဒီဇင်ဘာလနောက်ပိုင်းမှာခေါ်ယူကျင်းပနိုင်မှုလဲစီစဉ်ထားပါတယ
် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 1565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ OA American တန်ကားနေကဘာနဲ့ဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်ကဘာမှာ HIV ရောဂါပိုးရှိသူအလုံးအတွက် ARV ဆေးနဲ့ကုသမှုကိုတိုးချဲ့ဖို့လိုအပ်တယ်ဆိုတာဒီကနေ့ဒီဇင်ဘာလ1ရက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ထားတဲ့ကမ္ဘာ AIDS ရောဂါတိုက်ဖျက်ရေးနေမှာ WHO ကထောက်ပြသွားပါတယ်။ AIDS ရောဂါဖြစ်စေတဲ့ HIV ရောဂါပိုးရှိနေသူ38တန်းမှာ16တန်းလောက်ဟာတွဲဖက်ဆေးဝါးတွေလက်ရှိသုံးစွဲနေကြတယ်လို့ WHO ကပြောပါတယ်။ဒီဆေးတွေကိုတစ်ကမ္ဘာလုံးမှာသုံးစွဲတဲ့နီလန်းသားလေးမျိုးဆက်တစ်ခုလုံးအတွင်း AIDS ကပ်ရောဂါပပျောက်ဖို့နီလန်းဖြစ်တယ်လို့လည်းဆိုပါတယ်။ယောဂဘုရှိနေမှန်သိတာနဲ့ကုသမှုစပြီးတော့ခံယူသူတွေဟာတခြားသူတွေကိုယောဂဘုကူဆက်စေဖို့အခွင့်အလမ်းပိုနေပြီးတော့ပို့ပြီးတော့လဲကြမ်းကြမ်းမမာနေသွားနိုင်တယ်ဆိုတော့လေးလာတွေးရှိချက်တွေကို WHO ကထောက်ပြပါတယ်။ရလက်အနေနဲ့ယောဂဘုရှိမရှိစမ်းသပ်စစ်ဆေးတာတွေပို့လို့ဖို့ WHO ကနှိုးဆော်ပါတယ်။ဒါမှသာလဲလူတွေအနေနဲ့ကိုယ်မှာ HIV ယောဂဘုရှိမရှိဆိုတာသိရှိနိုင်ပြီးတော့ယောဂဘုရှိနေတယ်ဆိုရင်ကုသမှုစောစောစီစီခံယူနိုင်မှာဖြစ်ပါတယ်။ဒီကမ္ဘာလုံးမှာ ARV ကုသုံးနဲ့ကုသတာဟာ AIDS ရောဂါနဲ့ဆက်နွယ်တဲ့သေဆုံးမှုပေါင်း23တန်းကိုကာကွယ်နိုင်မှာဖြစ်တယ်လို့2030ပြည့်နှစ်ရောက်ရင်ရောဂါပိုးကူးစက်မှုအသစ်ပေါင်း28တန်းကိုတားဆီးနိုင်မယ်လို့ WHO ကပြောပါရယ်။ဒီကမ္ဘာလုံးမှာ HIV ရောဂါပိုးရှိနေသူ38တန်းမှာ26တန်းဟာဆာဟာရာဒေသနာရတောင်ပိုင်းကဖြစ်တာကြောင့်ရောဂါပိုးရှိနေသူပေါင်းရဲ့80ရာခိုင်နှုန်းဖြစ်ပါရယ်။အဲ့ဒီတဲကလူရည်ထွက်ကြော်လောက်ကပဲသူတို့မှာယောဂဘုရှိနေတာကိုသိကြရဲ့လို့ WHO ကပြောပါတယ်ရှင
်။ဒီနေ့စက်တင်ဘာလအထိရရှိထားတဲ့စီးနေရမြန်မာနိုင်ငံမှာ HIV ယောဂဘုကူးစက်ခံထားရသူတွေကလူပေါင်း300,000လောက် ARV ဆေးရနေတာကြောင့်လွန်ခဲ့တဲ့3နှစ်ကတည်းကစလို့ရှိရင်နှစ်ဆတိုးလာတဲ့အကြောင်းကုလသမဂ္ဂ AIDS ယောဂတက်ဖြစ်ရေးအဖွဲ့ UNH ကပြောပါတယ်။ARV ကုထုံးပါဝင် HIV ယောဂပြည်စုကုသရေးအတွက်ကျန်းမာရေးဝန်ကြီးဌာနက2015ခုနှစ်မှာနောက်ထပ်ရန်ပုံငွေအမေရိကန်ဒေါ်လာ5,000,000သုံးစွဲမှုရဲ့ရလဒ်ကြောင်းလို့လည်း UNH ရဲ့မြန်မာနိုင်ငံဆိုင်ရာယုံကဒီကနေ့ရဆွေးနွေးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့တာပါဒီလိုသိသာထင်ရှားတဲ့အောင်မြင်မှုတွေရထားပြီးမြဲစိန်ခေါ်မှုတွေလည်းအများပြားရှိနေတာကို UNH ကထောက်ပြထားပါတယ်မွေးစေဝါကိုသူရောလဲထိုးသွင်းသူတွေအမျိုးသားချင်းလိင်လူဆက်ဆံသူတွေလိင်ဖြောဖြောရေးလုပ်သားတွေကိုကျန်းမာရေးဝန်ကြီးဌာနကကောက်ယူထားတဲ့စစ်တမ်းတွေအရကျွတင်တားဆီးကောက်ဝေးရေးလုပ်ငန်းဟာအများကြီးနှောက်ကြံနေတယ်ဆိုတဲ့အထောက်အထားတွေတွေ့ရတဲ့အကြောင်း UNH ကပြောပါတယ် HIV ယောဂါပိုးနောက်ထပ်ကူးစက်ခံရတဲ့လူရည်အတွက်ဟာသတ်မှတ်ထားတဲ့အဆင့်ထိရော့ကျမသွားသေးဘူးလို့လည်း UNH ကထောက်ပြထားပါတယ် HIV ယောဂါပိုးဟာအများပြည်သူကျန်းမာရေးဆိုင်ရာအဓိကချင်းချောက်မှုတစ်ခုဖြစ်ဆက်လက်ရှိနေတော့ပဲ AIDS ယောဂ ကယောဂမြန်မာနိုင်ငံမှာဤကုန်းချုပ်ဖို့ဆိုရင်တော့နောက်ထပ်ယောဂပိုကူးဆက်သူအရေးအတွက်တိတိကျကျရောကြသွားအောင်လုပ်ရလိမ့်မယ်လို့လည်း UNH ရဲ့မြန်မာနိုင်ငံဆရာကိုယ်စားအင်မော်မာဖီကပြောဆိုခဲ့ပါတယ်
။မနေ့ဒီဇင်ဘာလမှာဂျာဗာပင်လယ်ရေကို Air Asia ခီးတဲ့တင်လေရင်ပြတ်ကျခဲ့ရတာဟာလေရင်ဆက်ချိုးရွမှုကြောင့်လေရင်မှုကစူးစမ်းထိန်းချုပ်မောင်းနေပေမဲ့လေရင်ကိုမထိန်းနိုင်တော့ဘဲနဲ့ပြတ်ကျရတာဖြစ်တယ်လို့စုံစမ်းစစ်ဆေးသူတွေကဒီကနေ့ပဲပြောပါတယ်။သူတို့ရဲ့အပြီးသက်အစီရင်ခံစာမှာနိုင်ငံကူးတောင်းပို့ဆောင်ရေးဘေးရှင်းမှုကော်မတီက Airbus A320 ရဲ့ပြန်သတ်မှုထိန်းချုပ်စနစ်မှာအချက်ပေးခေါင်းလောင်းမိစေတဲ့ပိုင်လုံးဆက်နေရကွဲအကွဲကြောင်ဖြစ်နေတယ်လို့ပြောထားပါတယ်။လေရင်ပေါ်လိုက်ပါလာသူ162ဦးလုံးသေဆုံးသွားရတာဖြစ်ပါတယ်။အစောပိုင်းအစီရင်ခံစာတစ်စောင်မှာတော့လေရင်ကထိုးဆင်းပြီးတက်နေကနောက်ကျတော့မှရေထဲကိုပြတ်ကျရတာဖြစ်ပါတယ်ရှင
်။အင်္ဂါနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမအေးတနာကျော်နဲ့ကိုအောင်လွင်ဦးတို့ကပြောပြပေးသွားတာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်။ဒီမိုကရေစီစနစ်ခေတ်သစ်ပြောင်းမဲ့မြန်မာပြည်အပြောင်းအလဲကိုကြိုးဆိုပြီးအုပ်ချုပ်ရေးအာဏာအလွဲအပြောင်းကာလအဆင်ပြေချုံးမွေ့စေရေးဂျပန်နိုင်ငံရဲ့ပါတီတွေနဲ့လွတ်တော်အမတ်တွေကလိုလားတယ်လို့ NLD ပါတီကောင်းဆောင်ဦးညံ့ဝင်းနဲ့တွေ့ဆုံရင်းပြောဆိုကြပါရယ်ဂျပန်ဖက်ကဒေါအောင်ဆန်းစုကြည်ဂျပန်နိုင်ငံကိုလာရောက်ဖို့ထပ်မံဖိတ်ခေါ်ပြီးဂျပန်အစိုးရဖက်ကမြန်မာနိုင်ငံအတွက်တတ်နိုင်တဲ့လောက်အကူအညီဆောင်ရွက်ပေးသွားမယ်အကြောင်းပြောဆိုခဲ့တယ်လို့လည်းသိရပါရယ်ဂျပန်နိုင်ငံရောက်ဦးညံ့ဝင်းရဲ့နောက်ခရီးစဉ်နောက်ဆုံးရသတင်းကိုတော့မဆုမုံကဆက်သွယ်မြင်းမြန်းတင်ပြထားပါရယ်ရှင်
မြန်မာနိုင်ငံအတွင်း2015ရွေးကောက်ပွဲမှာအစိုးရတည်တည့်ရဖွဲ့စည်းနိုင်မဲ့အထည်ပြည်သူ့ဆန္ဒမဲ့အပြတ်အသတ်နဲ့အနိုင်ရခဲ့တဲ့ NLD ပါတီရဲ့ဗဟိုခေါင်းဆောင်တဦးဖြစ်သူဦးညံဝင်းကိုဂျပန်အစိုးရကဖိတ်ခေါ်ခဲ့ပြီးတော့ဦးညံဝင်းဂျပန်နိုင်ငံကိုရောက်ရှိနေချိန်မှာဒီကနေ့မှာတော့ဂျပန်နိုင်ငံရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးအနိုင်ရပါတီအတိုက်ခံပါတီစတဲ့နိုင်ငံရေးပါတီတွေနဲ့မြန်မာဒီမိုကရေစီရေးအစဉ်တစိုက်အားပေးထောက်ခံခဲ့တဲ့လွှတ်တော်အမတ်တွေနဲ့ဒီကနေ့တွေ့ဆုံခဲ့ပါတယ်ဂျပန်နိုင်ငံရေးပါတီတွေဘက်ကဒီမိုကရေစီစနစ်ခေတ်သစ်ပြောင်းမဲ့မြန်မာပြည်အပြောင်းအလဲကိုကြိုဆိုပြီးတော့အုပ်ချုပ်ရေးအာဏာအလွှဲပြောင်းကာလအဆင်ပြေချောမွေ့စေရေးဂျပန်နိုင်ငံရေးပါတီတွေနဲ့လွှတ်တော်အမတ်တွေကလှူလာကြောင်း NLD ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်ဦးညံဝင်းနဲ့တွေ့ဆုံစဉ်ပြောဆိုခဲ့တဲ့အကြောင်းဂျပန်နိုင်ငံရောက်မြန်မာတူဖြစ်တဲ့ဦးတန်စင်ဦးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ဒီနှစ်ပေါင်းများစွာဒီဂျပန်နိုင်ငံဒီကိုဆုံးခဲ့တဲ့ရုံးကနှုတ်ဆက်နေပြီးတော့အခုရုပ်ကပေါ်မှာအနေအားဆိုတော့ဝန်မြောက်ဝန်ဆောင်ကြိုဆိုပါတယ်နောက်ပြီးတော့ဒီနှစ်ပေါင်းများစွာတင်မှာပထမဖြစ်တဲ့အရသာအစိုးရဖြစ်တဲ့အတွက်ကြောင့်လည်းဆိုလို့လည်းတက်နေစလို့ဒီဂျပန်အစိုးရကဒီဘက်ကစီစီဘက်ကတက်နေစောဂျပန်နိုင်ငံတိုးတက်မှုမျိုးကြီးတွေကူညီမယ်လို့ပြောပါတယ
်ဂျပန်ဒုတိယနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံပြီးတော့နေ့လယ်စာအတူစားသုံးခဲ့ပါတယ်ဂျပန်ဒုတိယနိုင်ငံခြားရေးဝန်ကြီးဘက်က NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုဂျပန်နိုင်ငံကိုလာရောက်ဖို့ထပ်မံဖိတ်ခေါ်ခဲ့ပါတယ်။ဒါအပြင်ဂျပန်အစိုးရအနေနဲ့မြန်မာနိုင်ငံရဲ့အပြောင်းအလဲအစိုးရသည့်လက်ထက်လိုအပ်တဲ့အကူအညီမှန်သမျှတက်နိုင်သမျှအကူအညီပံ့ပိုးပေးသွားမယ်အကြောင်းပြောဆိုခဲ့တယ်လို့လည်းဦးတန်စင်ဦးကပြောပါတယ်
။နေ့ကထမင်းဘွယ်ကိုဒုတိယနိုင်ငံခြားရေးဝန်ကြီးကတက်ခဲနဲ့ထမင်းဖြစ်လာတာကိုသိပါတယ်။ဒုတိယနိုင်ငံခြားရေးဝန်ကြီးနဲ့တွေ့တာကျွန်တော်တို့ဒေါအောင်ဆန်းစုကြည်ကိုဂျပန်နိုင်ငံကိုအများဆုံးလာလေကိုဆိုဖိတ်ခေါ်ပါတယ်ဆိုတဲ့အကြောင်းနောက်ပြီးဂျပန်နိုင်ငံအစိုးရအနေနဲ့ကိုတက်နိုင်စလို့ဂျပန်နိုင်ငံပြည်သူတွေပူပူတွတ်တဖို့အတွက်ဆလာကျွန်တော်ဦးဒီအစအဆုံးပြုပြီးတော့ဂျပန်နိုင်ငံလူတွေဘုပ္ပပြည်တည်တဲ့တက်နိုင်စလို့ကျိုးပန်းဆောင်ပြီးဆိုတဲ့အကြောင်းနောက်ပြီးတော့ဂျပန်ရင်းနှီးမြှုပ်နှံပုံကိုရရှိအောင်လဲလာအောင်လဲဆိုလို့ဒီမှာကျိုးပန်းပြီးမယ်ဆိုတဲ့အကြောင်းအဲ့ဒါကိုအဓိကထားပြောပါတယ်
ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကဝန်ကြီးတချို့တာဝန်ရှိသူတွေနဲ့ပါတွေ့ဆုံခဲ့တယ်လို့မြန်မာဒီမိုကရေစီရဲ့အစဉ်တစိုက်အားပေးထောက်ခံခဲ့တဲ့လွှတ်တော်အမတ်တွေနဲ့လည်းတွေ့ဆုံခဲ့ပြီးမြန်မာနိုင်ငံအတွင်းလာမယ့်အစိုးရအသစ်အပြောင်းလဲကာလအတွက်အဆင်ပြေချောမွေ့စေဖို့လိုလားကြောင်းပြောဆိုခဲ့ကြတယ်လို့သိရပါတယ်
။ Internet Affairs Minister for Internet Affairs ရောနောက်ပြီးတော့ Communication ဆိုတဲ့ဝန်ကြီးဌာနရဲ့နောက်ပြီးတော့ဂျပန်အစိုးရရဲ့အထွေထွေပါပေါ့ Cabinet ကတွေ့မှုခေါ်မှာ Cabinet Secretary ခေါ်လာမှာစီဆက်ဖို့ချောကံဆိုတာဆက်စုကတော့တွေ့ပါတယ်။အဲ့ဒါပြီးတော့မှနောက်ပြီး Outlook Map ကြီးအဖွဲ့နဲ့ဗမာပြည်ကိုအကူအညီထောက်ပံ့ပေးတဲ့ Outlook Map ကြီးနဲ့ Trust ပြုပါတယ်။ဒီ Outlook Map တချို့ကဗမာပြည်ရွေးကောက်ပွဲအချိန်တော့ရွေးကောက်ပွဲကာလပေါ့ရှေ့နေမှာလာပြီးတော့ရွေးကောက်ပွဲအချိန်တွေကိုလာပြီးတော့အကဲခတ်ကြည့်တဲ့လူတွေပါပါတယ်။သူတို့လည်းရွေးကောက်ပွဲအခြေအနေတွေကိုသူတို့လည်းဇုံကအတိုင်းအတာအားချင်းနဲ့ကြပါတယ်ပြောပါတယ်ခင်ဗျာ
။ NLD ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တူဦးဖြစ်တဲ့ဦးညံဝင်းဟာမနေ့ဖြန်မှာတော့ဂျပန်ဘဏ်လုပ်ငန်းတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိတယ်လို့ JICA ကတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိတယ်လို့လည်းသိရပါတယ်။ မနေ့တနင်္လာနေ့တုန်းကတော့လက်ရှိဂျပန်စိုက်ပျိုးရေးနဲ့တစ်တော်ဒုတိယဝန်ကြီးနောက်တန်ယူပို့ဆောင်ရေးဒုတိယဝန်ကြီးနဲ့အရင်တုန်းကဂျပန်စိုက်ပျိုးရေးနဲ့တစ်တော်နဲ့ငါးလုပ်ငန်းဒုတိယဝန်ကြီးတို့နဲ့တွေ့ဆုံခဲ့ပြီးတော့လာမယ့်အစိုးရလက်ထက်ဂျပန်နိုင်ငံဘက်ကနေမြန်မာနိုင်ငံအတွက်လေယာဉ်ကဏ္ဍအတွက်နီးပညာနဲ့အကူအညီတွေပေးအပ်ကူညီဖို့အရေးနဲ့ပတ်သက်ပြီးတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့သိရပါတယ်ရှင်
ရရှိမြရှင်အရင်စစ်ဆိုးရအဆက်ဆက်လက်ထက်လူခွင့်ရချိုးဖောက်မှုပုံစံမျိုးစုံခံစားခဲ့ရတဲ့သူတွေဒီမိုကရေစီအစိုးရတည့်ရလက်ထက်မှာတရားမျှတမှုတွေပြန်လည်ရရှိဖို့ကြိုးစားသင့်ပါသလားဒါမှမဟုတ်အမျိုးသားပြန်လည်တည်မြဲရေးရှေ့ရှုပြီးဖြစ်ခဲ့သမျှတွေကိုတင်မုန်းချေတာကမှန်ကန်တဲ့လုပ်ရဖြစ်နိုင်ပါသလားဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-555 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VO ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါလိမ့်ရှင
်။ဒီကနေ့ည9:00ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့ကမ္ဘာကုခန်အားကျဆင်းမှုတိုက်ဖျက်ရေးနေအကြောင်းတင်ပြပါမယ်။မြန်မာနိုင်ငံမှာ HIV AIDS ရောဂါဝေဒနာရှင်အလုံးအတွက်ဆေးကုသမှုတွေကအရင်ကထက်ပိုရလာတယ်လို့ကုလသမဂ္ဂကပြောပေမဲ့လည်းဆေးဝါးလုံလောက်မှုမရှိသေးဘူးလို့လက်တွေ့ကွင်းဆင်းဆောင်ရွက်နေသူတွေကပြောပါတယ်။လူပေါင်းအတိုင်းဝိုင်းမှာဒီဝေဒနာရှင်တွေကိုခွဲခြားဆက်ဆံမှုတွေမလုပ်သင့်တော့ဘဲဒီရောဂါပပျောက်အောင်တွန်းလှန်သင့်တယ်လို့ဒီကနေ့ကြားရောက်တဲ့ကမ္ဘာကုခန်အားကျဆင်းမှုရောဂါနေမှာတိုက်တွန်းနေကြပါတယ်။အပြည့်စုံကတော့ကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကပြောပြပေးမှာပါ။
ကျမတို့နိုင်ငံမှာလူဦးရေ3,000,000,000လောက်မိနီရောဂါဝေဒနာခံစားနေရတယ်။ဆေးဘေးနိုင်ငံမှာ3,000,000,000ကျော်ပဲရှိပါသေးတယ်။နောက်ဆိုရင်ကျမတို့90ရာခိုင်နှုန်းနဲ့ဆေးရသေးတယ်လို့ပြောလို့ရပါတယ်။အမှန်တကယ်တော့ကျမတို့ဆေးမရှိတော့ဘူး။ဆေးတွေကအပြည့်အဝရှိပြီးသား။ဒီဆေးတွေကိုပေးဖို့အတွက်အစီအစဉ်တွေကြောင့်ကျမတို့ management မှာနော်လုပ်တာတွေအလုံးကိုအားနည်းနေတာကိုကျမတို့တွေ့ရတယ်။ဒါနဲ့ပတ်သက်လို့လည်းကျမတို့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ကျမတို့ညှိနှိုင်းတာတွေဆွေးနွေးတာတွေလုပ်ခဲ့လို့ရှိပါသေးတယ်။
ကုခန်အားကျဆင်းမှုယောဂ HIV AIDS ယောဂသည်တွေကိုကူညီဆောင်ရွက်ပေးနေတဲ့အမျိုးသမီးလည်းဖြစ်လွတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့မဖြူဖြူတင်ကဒီကနေ့ကြာရောက်တဲ့နိုင်ငံတကာကုခန်အားကျဆင်းမှုနေ့မှာအခုလိုပြောဆိုလိုက်တာပါဒီနေ့စက်တင်ဘာလအထိဆိုရင်မြန်မာနိုင်ငံမှာ HIV ယောဂပိုကူးဆက်ခံထားရသူတွေကလူပေါင်း300,000ဟာ ARV ဆေးကိုရနေရကြောင်းလွန်ခဲ့တဲ့3နှစ်ကဆေးရတဲ့အရေးအတွက်ထက်ဆိုင်တော့နှစ်ဆတိုးလာတယ်လို့ကုလသမဂ္ဂ AIDS ယောဂတိုက်ဖျက်ရေးအဖွဲ့ UNAIDS ရဲ့မြန်မာနိုင်ငံဆိုင်ရာယုံကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်။အရင်တော့ကမြန်မာလူမှုအတိုင်းအဝိုင်းမှာဒီယောဂဝေဒနာရှင်တွေကိုမိသားစုလူမှုအတိုင်းအဝိုင်းကနေဆွန့်ပစ်တာတွေခွဲခြားဆက်ဆံမှုမျိုးတွေကိုလုပ်လို့ရှိပါတယ်။ဒါပေမဲ့လက်ရှိအချိန်မှာအဲ့လိုလှုပ်ဆောင်မှုမျိုးတွေဝိုင်းပြီးကျင်နာတာတွေကိုမလုပ်သင့်တော့ဘူးလို့တဖြူဖြူတင်းကဆိုပါတယ်။
အခုလက်ရှိအခြေအနေဒီလုံနေတာကြီးကျမတို့တွေ့ရတယ်။ကျမတို့ဟိုကနေရာအနှံ့မှာလူနာတွေရှိလို့ယောဂဝေဒနာခံစားနေရတဲ့သူတွေပြန်ပြောတာကြီးလဲကြားရတယ်လို့ကျမတို့ကလည်းဒီယောဂဝေဒနာရှင်တွေကိုစိတ်ယုံတက်တဲ့အခါမှာကျမတို့တွေ့ခဲ့ရတဲ့အတွေ့အကြုံတွေရှိပါတယ်။ဒါဒါမျိုးလို့သင်သလားဆိုတော့ဒီနိုင်ငံတကာမှာဒီယောဂကိုအားလုံးကသိရတိုင်းပဲဒါနာနာရှိယောဂအဖြစ်နဲ့သဘောထားနေတဲ့အချိန်မှာကျမတို့နိုင်ငံမှာတော့အဲ့လိုမဟုတ်ဘူး။ဖွဲ့ထားဆက်ဆံမှုအရန်ဖြစ်နေတာတကယ်တကယ်မဖြစ်သင့်တော့ဘူး။ဒါတွေကိုအဓိကတော့ကျမတို့ဘာသာတွေ့ရလဲဆိုအသိမရှိကြတဲ့အပေါ်မှာကျတော့ဒါတွေကိုဖွဲ့ခြားဆက်ဆံတာတွေလူနာတွေအမြင်လို့ရှိရင်ကျန်းမာရေးဝန်ထမ်းတွေကကိုယ်တိုင်ကစိတ်ရောအပြင်ဘက်ကိုထုတ်ပြတာမျိုးတွေဒီနေ့ဒီချိန်ဒီလုပ်နေတာမလို့သင့်တော့ဘူးလို့မြင်တယ်လို့ဒါလူသားချင်းအတူတူဘလို့ကူးဆက်တယ်ဘလို့မကူးဆက်ဘူးဆိုတာသိရှိနေပြီးသားဖြစ်တဲ့အတွက်ဖွဲ့ခြားဆက်ဆံမှုတွေမလို့သင့်ဘူးလို့ကျွန်တော်လည်းမြင်ပါတယ
်ကျွန်တော် HIV ခံစားနေရတယ်ဘယ်တော့မှမကြောက်ဘူးဘယ်တော့မှလည်းမဆိုးဘူး
မြန်မာနိုင်ငံမှာ HIV ယောဂကူးစက်မှုနှုန်းဟာ2012ခုနှစ်နဲ့နှိုင်းယှဉ်ရင်ဒီနှစ်2015ခုနှစ်မှာကျဆင်းသွားခဲ့တယ်လို့ကုလသမဂ္ဂလက်ခံအဖွဲ့တွေဖြစ်တဲ့ UNAIDS, WHO, UNICEF တို့နဲ့ပူးပေါင်းထုတ်ပြန်တဲ့မြန်မာ့ကျန်းမာရေးဝန်ကြီးဌာနလက်အောက်ခံနိုင်ငံဆိုင်ရာ AIDS အစီအစဉ်ရဲ့ဒီနှစ်အစီရင်ခံစာမှာဖော်ပြထားပါတယ်။အစိုးရအနေနဲ့ဒီနှစ်ထဲမှာ HIV ကျန်းမာရေးဆောင်ရှောက်မှုတွေအတွက်အမေရိကန်ဒေါ်လာ5,000,000တိုးမြင့်ထားပေမဲ့လည်းဝေဒနာရှင်တွေကိုစိတ်ကူတားမှုအပိုင်းမှာတော့အားနည်းမှုတွေရှိနေဆဲဖြစ်တယ်လို့တချို့ကရှုမြင်ကြပါတယ်။နောက်အစိုးရတက်တက်မှာ HIV AIDS ဝေဒနာရှင်တွေအပါအဝင်တခြားကဏ္ဍတွေမှာလည်းရက်ဖက်လူအဖွဲ့အစည်းတွေပြည်သူလူထုတွေနဲ့အတူပူးပေါင်းဆောင်ရွက်သွားမယ်လို့တော်ဖြူဖြူသင်ကဖွင့်ဟပါတယ်
ကျမတို့ အစိုးရဘိုင်းမှာလည်းရန်ကုန်အားနယ်တွေဒါကြောင့်မလို့ကျွန်တော်တို့စေးတွေရှိတယ်လူနာရီလက်ထက်ကိုစေးမရဘူးပေါ့နော်အနောက်ချက်ကပါလဲဆိုလို့ရှိရင်အဖွဲ့အစည်းတွေတော့ရှိတယ်ဒါပေမဲ့ကျွန်တော်တို့နိုင်ငံမှာ NGO လုပ်နေတဲ့အဖွဲ့တွေတစ်ခုနဲ့တစ်ခုချိတ်တွဲပြီးလှုပ်ဆောင်မှုအားနယ်နေသေးတယ်ဘယ်အဖွဲ့ကဘာလုပ်နေလဲဘယ်အဖွဲ့ကဘာလုပ်နေလဲဆိုတာကိုသိမသိရဘူးအဲကျွန်တော်တို့ရှေ့သွားမယ့်နေရာမှာတော့အဖွဲ့အစည်းအားလုံးချိတ်တွဲပြီးတော့ဒီအိတ်ရောဂါအပါဝင်ပေါ့ခြားကိစ္စရပ်တွေမှာလည်းပူးပေါင်းဆောင်ရွက်မှုအလွန်မဲ့လို့တယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံကဘာကြောင့်ပူပေါင်းဆောင်ရွက်မှုနည်းလဲဆိုအားလုံးလည်းသိရတိုင်းပဲဒီအစိုးရရဲ့ကိုယ်တိုင်ကကျမတို့စစ်စစ်လုံးလုံးဖြစ်အောင်လုပ်မထားခဲ့ဘူးတစားစီပြန်လုပ်ထားခဲ့တယ်အဲ့ဒီအကြောင်းမလို့ရှေ့သွားမယ်ကျမတို့အပြောင်းလဲကာလမှာတော့ကျမတို့စစ်စစ်လုံးလုံးညီညီညွတ်ညွတ်နဲ့ဒီအရှိုင်ရဲ့ AIJS အပါဝင်ပေါ့နော်အဲဒီကျမတို့နိုင်ငံဖွံ့ဖြိုးတိုးတက်ရေးကိစ္စတွေမှာပူပေါင်းဆောင်ရွက်ဖို့လိုတယ်လို့ကျမတို့လည်းမြင်ပါတယ်
ဝိဒနာရှင်တွေကိုခွဲခြားဆက်ဆံမှုတွေမလုပ်ဘဲလူပောင်တိုင်းဝဲမှာအတူလက်တွဲဆောင်ရွက်ဖို့နဲ့ပညာပေးအစီအစဉ်တွေကိုတည်ရှိနားလည်ဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွန်ခဲ့တဲ့7ရက်ကတည်းကနှစ်စဉ်တီးလို့ပွဲအခမ်းအနားတွေကျင်းပလို့ရှိပါတယ်။မြန်မာနိုင်ငံမှာ HIV AIDS ရောဂါဝိဒနာရှင်2သိန်းကျော်ရှိနေပြီးတော့မြို့ရစီအများဆုံးသုံးတဲ့ဒေသတွေဖြစ်တဲ့မြန်မာပြည်အရှိမြောက်ဖျားနဲ့မြောက်ပိုင်းဒေသတွေအပါအဝင်လူဦးရေထူထပ်တဲ့မြို့ပြတွေမှာဒီရောဂါအဖြစ်အများဆုံးဖြစ်ပါတယ်ခင်ဗျာ။
ကိုထက်အောင်စူးစီးတင်ပြသွားရပါရှင်။ VOA ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။လာမယ့်2016စက္ကွန်ဘန်နာနဲ့မှာရန်ကုန်တိုင်းဒေသကြီးအတွင်းအထူးစီမံကိန်းအနေနဲ့တရားနှစ်စင်းကိုထပ်ပြီးတော့ဆောက်လုပ်သွားဖို့ရှိတယ်လို့ရန်ကုန်တိုင်းအစိုးရအဖွဲ့ကပြောဆိုပါရယ်။လာမယ့်ဘန်နာနဲ့အတွက်ရန်ကုန်တိုင်းဒေသကြီးမှာကျပ်တမောင်ဘီလီယံ30ကျော်သုံးဆွဲသွားဖို့ရထားတယ်လို့လည်းပြောပါရယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းကမမေခါကပေးပို့သားရဖြစ်ပါရယ်ရှင်
။ဟုတ်ကဲ့ပါ။ဒီကနေ့ကျင်းပတဲ့ပထမအကြိမ်ရန်ကုန်တိုင်းလွှတ်တော်ထူးဆီးဝေးပွဲမှာရန်ကုန်တိုင်းအစိုးရကခုလိုပြောဆိုလိုက်တာပါ2016-2019ဘန်နာနှစ်အတွင်းရန်ကုန်တိုင်းအစိုးရတုံးဆွဲမဲ့ငွေစင်းတင်ပြမှုမှာဒီတရားနှစ်စင်းတိဆောက်ဖို့အတွက်စက်တန်းပေါင်း3ဘီလီယံကျော်ကိုတုံးဆွဲဖို့ရထားတယ်လို့တင်ပြထားပါတယ်ရန်ကုန်တိုင်းလွှတ်တော်မှာဘန်နာရေးဝန်ကြီးဒေါ်ဆန်းဆန်းနွယ်ကခုလိုလွှတ်တော်မှာတင်သွင်းခဲ့တာဖြစ်ပါတယ
်ပန်းဒေတာကြီးအစိုးရအဖွဲ့အနေဖြင့်ထူးစီမံကိန်းလုပ်ငန်းကြီးများဆောင်ရွက်ရန်အတွက်အဘာရေးဖြားလက်နှင့်ပါနမီလန်းဆောင်ကုန်းကြော်တရားတိဆောက်ရန်15.95 ဘီလီယံမြောက်ဩကလာပါမြို့နယ်မြောက်ဩကလာပါလန်းဆောင်တွင်ကုန်းကြော်တရားတိဆောက်ရန် 16.45 ဘီလီယံဖြစ်ပါကြောင်းလေးစားစွာတင်ပြအပ်ပါရှင်
တရားတိဆောက်ရေးနဲ့ပတ်သက်ပြီးတုံးဆွဲငွေတွေကိုလွှတ်တော်ကိုတရားစွာစစ်စစ်တင်ပြခြင်းမရှိတဲ့အပေါ်ရန်ကုန်တိုင်းအစိုးရကိုဝေဖန်မှုတွေရှိနေပါတယ်။ဗဟန်းမြို့နယ်ကတိုင်းဒေသကြီးလွှတ်တော်ကိုလည်းဒေါက်တာညညိုသိန်းကဖွံ့ဖြိုးတိုးတက်ရေးအတွက်တရားတိဆောက်ဖို့လိုပေမဲ့အမှန်တကယ်လိုအပ်မလိုအပ်ကိုစစ်စစ်ဖို့နဲ့တုံးဆွဲတဲ့ငွေကြေးပိုင်းကိုစနစ်တကျတင်ပြပေးဖို့ခုလိုလွှတ်တော်မှဆွေးနွေးတင်ပြခဲ့ပါတယ်
။တိုင်းဒေသကြီးအစိုးရအဖွဲ့အနေဖြင့်ထူးစီမံကိန်းလုပ်ငန်းကြီးများဆောင်ရွက်ရန်အတွက်အဘာရေးဖြားလက်နှင့်ပါနမီလန်းဆောင်ကုန်းကြော်တရားတိဆောက်ရန် 15.95 ဘီလီယံမြောက်ဩကလာပါမြို့နယ်မြောက်ဩကလာပါလန်းဆောင်တွင်ကုန်းကြော်တရားတိဆောက်ရန် 16.45 ဘီလီယံဖြစ်ပါကြောင်းလေးစားစွာတင်ပြအပ်ပါရရှင
်လက်ရှိမှာတရားတိဆောက်ရေးပိုင်းတွေကြောင့်တွာလာရခက်ခဲမှုတွေကြုံတွေ့နေရကြောင်းတရားတွေပြီးစီးသွားပါကလည်းရင်ကျော်ပိတ်ဆို့မှုမှာပြေလည်လာခြင်းမရှိကြောင်းလွှတ်တော်အမတ်တွေကထောက်ပြမှုတွေရှိနေပါတယ်။လက်ရှိရင်ကျော်ပိတ်ဆို့မှုပေါ်ဒေါက်တာညညွသိန်းကခုလိုဝေဖန်ပြောဆိုလိုက်တာပါ။
အဲ့ဒီတော့ဒီလိုကုန်းကျော်တရားကြီး၄ဆင်းကိုဘီလီယံ80နီးပါးတုံးဆွဲခဲ့ပြီးတော့ဒီနေ့ကျမတို့ရန်ကုန်မြို့ရဲ့ရင်ကျော်ပိတ်ဆို့မှုအခြေအနေကိုထိထိရောက်ဖြေရှင်းနိုင်ပါပြီလားလို့ပြန်ပြီးတော့မေးခွန်းထုတ်မယ်ဆိုရင်ဒီအခြေကိုကျမဖြေပြမလိုပါဘူး။ကျမတို့ပြည်သူလူထုနဲ့ကျမတို့တော်ကိုယ်စားလှယ်ကြီးများအားလုံးသိရှိပြီးဖြစ်ပါတယ်။ဆောက်လုပ်ဆဲကုန်းကျော်တရားတိဆောက်မှုတွေဟာဒီကုန်းကျော်တရားတွေအမှန်တကယ်ဆောက်လုပ်သင့်မသင့်ကျမဘယ်စစ်တမ်းတွေကဆောက်လုပ်ဖို့အကြံပြုထားပါသလဲလို့ဆိုပြီးတော့အစိုးရအဖွဲ့ကိုမေးခွန်းထုတ်ထားခဲ့တာရှိပါတယ်။အဲ့တော့အစိုးရအဖွဲ့အနေနဲ့အဲ့တော့ရင်ကျော်ပိတ်ဆို့မှုရာခိုင်နှုန်း80ခန့်ကိုဖြည့်ရှင်းနိုင်မယ်လို့အစိုးရအဖွဲ့ကဖြေကြားခဲ့တာကိုလည်းကျမမှတ်မိနိုင်နေပါသေးတယ်။ဒါကြောင့်မို့တကယ်တမ်းမှပြန်ကြည့်တဲ့အခါကျတော့ကျမတို့ဒါအစိုးရအဖွဲ့အဖြေကြားချက်အတိုင်းဖြစ်မလာပါဘူး
။ဒီကနေ့လွှတ်တော်မှာလာမယ့် 2016-2019 ဘဏ္ဍာနှစ်မှာရန်ကုန်တိုင်းအစိုးရအဖွဲ့နဲ့ဌာနဆိုင်ရာအသီးသီးကတုံးဆွဲမဲ့ငွေကြေးတွေကိုတင်ပြခဲ့ပါတယ်။ဒီငွေကြေးတွေဟာနောက်တက်လာမယ့်အစိုးရကတုံးဆွဲနိုင်ဖို့တင်ပြပေးခဲ့တာဖြစ်ပါတယ်။လာမယ့်နှစ်မှာရန်ကုန်တိုင်းဒေသကြီးအနေနဲ့စက်တန်းပေါင်းဘီလီယံ300ကျော်တုံးဆွဲဖို့တင်ပြထားပါတယ်။ ဒီမှာရန်ကုန်မြို့တော်စီမံတရေးကော်မတီကစက်တန်းပေါင်းဘီလီယံ200ကျော်တတော်နဲ့စွန့်ရင်ဝန်ကြီးဌာနလက်အောက်လမ်းဦးစီးကစက်တန်းပေါင်းဘီလီယံ100ကျော်စီမံတရေးဝန်ကြီးဌာနကစက်တန်း6000ကျော်စတဲ့ပမာဏတွေသုံးစွဲသွားမှာဖြစ်ပါတယ်။လာမယ့်နှစ်တစ်ခုပဲပုံငွေလုံငွေမရှိရငွေနဲ့သုံးငွေအချုံးကြီးစွာရန်ကုန်တိုင်းအစိုးရအဖွဲ့ကသုံးစွဲသွားမှာဖြစ်ပြီးချိန်ခဲ့တဲ့၄နှစ်တာအတွင်းမှာတော့လုံငွေပြဘတ်ဂျက်နဲ့ရန်ကုန်တိုင်းအစိုးရကသုံးစွဲခဲ့တာဖြစ်ပါတယ်။လက်ရှိမှာ2013မှာလှည်တန်း2014မှာဘရင်တော်နဲ့ရွှေကုန်တိုင်း2015မှာမြန်မာကုန်းကုန်းကျော်တတာစတဲ့တတာတွေစောက်လုတ်ပြီးစီးခဲ့ပြီးဖြစ်ပါတယ်။စောက်လုတ်စဲအနေနဲ့ကတော့ကုတ်ကိုင်းရှစ်မိုင်နဲ့တာမွေကုန်းကျော်တတာတွေရှိနေပါသေးတယ်ရှင်
။မမေခတင်ပြတော့ပါရှင် VOA ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့တိုင်းရင်းသားဒေသဖက်အလက်ပေးရအောင်ပါ။မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာစစ်တပ်တို့အကြားစစ်ရေးတင်းမာနေခဲ့တဲ့ရှမ်းပြည်နယ်တောင်ပိုင်းမိုင်းနောင်မြို့မှာဘုံပေါက်ကွဲမှုကြောင့်တန်ကားရော၄ပါးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီဘုံပောက်ကွဲမှုဟာမြန်မာစစ်တပ်စစ်ခန်းအနီးမှာပောက်ကွဲခဲ့တာကြောင့်တပ်မတော်ကနေထောင်ထားတဲ့ဘုံဖြစ်နိုင်တယ်လို့ဒေသခံတွေကယူဆပြောဆိုနေပါတယ်။ဒီအခြေအနေတွေကိုတော့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်တောင်ပိုင်းမိုင်းနောင်မြို့မှာဘုံပောက်ကွဲမှုတရဖြစ်ပွားခဲ့ပြီးရေစင်းချိုးတဲ့တန်ကားတော်၄ပါးထိခိုက်ဒဏ်ရာရရှိခဲ့တာပါ။နိုဝင်ဘာ30ရက်နေ့ပိုင်းမိုင်းနောင်မြို့ကွန်းတော့ဖုန်ကြီးကျောင်းရေကျိုးစိတ်မှာရေစင်းချိုးတဲ့တန်ကားတော်၄ပါးထောင်ပုံးကြောင့်ထိခိုက်တန်ရာရရှိသွားတဲ့အခြေအနေကိုတော့မိုင်းနောင်ဒေသခံတို့ကအခုလိုပြောပါတယ
်။အထိခိုက်ကြတော့ဦးစင်းနှစ်ပါးရေကိုရင်နှစ်ပါးပေါ့ကို။ဟောညနေပိုင်းရေချွဲချင်းပေါ်တော့သူရေကချိုးတော့ဖုန်ကြီးရေကျိုးစိတ်မှာပိုင်းလို့ခါတော့မိုင်းတော်နေမိတာပေါ့။တမန်ရဲ့ခဏချုပ်နဲ့အဲ့ရဲ့ပဲခင်ဗျာ။ကျင်းထားတန်ရာရတဲ့ဦးစင်းဦးတီဟာတဲ့ခင်ဗျာ။တက္ကနစငန်းနေတယ်ခင်ဗျာအဲ့ဒီဥစဉ်ကြတော့ခြေထောက်တန်ရာတော်တော်ပြင်းပြထန်ထန်ရထားတော့ဟိုမိုင်းနောင်စီအောင်မှာမကုဒနိုင်တဲ့အခြေအနေမှာရှိနေတော့ရယ်လင်ဖို့ဟုတ်ပြင်ထားတဲ့ပုံစံဖြစ်နေတယ်ခင်ဗျာ
ထိခိုက်တန်ရာရရှိသွားတဲ့တန်ကားတော်တွေကိုမိုင်းနောင်စီယုံမှာတင်ထားရပြီး၎င်းတို့နဲ့အရှင်တီဟကတော့တန်ရာပြင်းထန်ရရှိခဲ့တယ်လို့ဂျန်ရှိတဲ့တန်ကားတော်အနေနဲ့ကအသက်အန္တရာယ်စိုးရင်ရတဲ့အခြေအနေမရှိဘူးလို့လည်းအဆိုပါဒေရခန်ကပြောပါတယ်ဘုံပောက်ကွဲတဲ့နေရာဟာမြန်မာစစ်သားစခန်းကြီးမှာဖြစ်ပြီးတမတော်ကထောင်ထားတဲ့ဘုံဖြစ်နိုင်ကြောင်းတခြားတိရခန့်သူဖြစ်သူကိုမောင်ခိုင်ကဆိုပါတယ
်ဖြစ်ပြတော့ထောင်ပေါင်းပေါ့ဒီပက်ပက်လယ်မှာဆိုရတဲ့နေရာအဲ့မှာမိုင်းကြီးချတာလားရှိတယ်လေအဲ့မှာခိုင်းနေတော့လေ
ဒီဘုံပောက်ဖွဲမှုဟာလက်တက်တရခန့်ကိုမသိရှိသေးသလိုထိခိုက်တန်ရာရရှိတဲ့ဖြစ်စဉ်ပေါ်အမှုဖွဲ့တန်ကြားတာမျိုးမရှိသေးဘူးလို့မိုင်းနောင်ရဲသားဖွဲ့ဝင်တို့ကပြောပါတယ
်ဘယ်သူလက်ချက်မှတော့မသိပါလို့ရှိတဲ့ဟာကိုနင်းမိတာလေ
ဒီချိုက်တဲ့တန်ကားတော်တွေရဲ့ဒီအဲ့ရွာထဲရပေါ့နော်ဒီထောင်ရှိတဲ့လူတွေကဒီဟာကိုအမှုဖွဲ့ထားတယ်
ပြီးခဲ့တဲ့နိုဝင်ဘာလ18ရက်နေ့နဲ့24ရက်နေ့တုန်းကလည်းမိုင်းရှူးမြို့နယ်ဘက်မှာဘုံပောက်ကွဲမှုဖြစ်ပွားခဲ့ပြီးလူနှုတ်ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမိုင်းနောင်မြို့အတွင်းမှာပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့ကစပြီးမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာတပ်မတော်တို့အကြားစီရေပတိပခအတွင်းလက်နက်ကြီးနဲ့ပြစ်ခတ်ခံရမှုလေရင်နဲ့ဘုံကျဲခံရမှုတွေတွေ့ကြုံနေရတယ်လို့လည်းဒေသခံတွေကပြောပါတယ်။ပါတီဆောင်ရွေးကောက်ပွဲအလွန်ကာလမှာမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားရာကနေပြီးခဲ့တဲ့နိုဝင်ဘာလ24ရက်နေ့အစိုးရကိုယ်စားလှယ်အဖွဲ့နဲ့ SSPP အဖွဲ့တို့တွေ့ဆုံမှုကနေ6ချက်ပါသဘောတူညီချက်လက်မှတ်ရေးထိုးပြီးတိုက်ပွဲတွေငြိမ်သက်နေရမှာမနေ့ကဘုံပောက်ကွဲမှုဖြစ်ပွားခဲ့တာပါနှစ်ဖွဲ့အဖွဲ့တွေကြားသဘောတူညီချက်အနက်ကမြောက်ပိုင်းရှမ်းပြည်တပ်မတော်ကနေမိုင်းရှူးမိုင်းနောင်ကာလာမြောက်ဘက်ချမ်းကိုတတ်နေရပြောင်းရွှေ့ရမယ်ဆိုတဲ့ချက်ဟာပြည်လည်မှုမရရှိသေးပါဘူးအခုလိုမရေရသေးတဲ့ငင်းချမ်းရေးရလတ်တွေကြောင့်ဒေသခံတွေကြားမှာစိုးရိမ်စိတ်တွေဖြစ်ပွားနေတယ်လို့လည်းကိုမောင်ခိုင်ကပြောပါတယ
်။ဒီဘက်ကနေတဲ့တော့စိုးရိမ်စိတ်ကများလာပါဗျာ။ဒီကတိုက်ရင်လည်းစိုးရအတူတူကဒီလိုပြောတဲ့အတိုင်းမလုပ်ရတော့ဒီနေ့ကျန်ကျန်တိုက်မယ်ဆိုတဲ့တည်းတော့ပြည်ရတယ်ဗောအဲ့လိုတော့
တပြည်လုံးတိုင်းတာပြစ်ခတ်ရစဲရေးအန်စီသဘောတူစာချုပ်လက်မှတ်ရေးထိုးဖို့မြောက်ပိုင်းရှမ်းပြည်တပ်မတော်ကနေငင်းဆန်ခဲ့ပြီးနောက်ပိုင်းအောက်တိုဘာလ3ရက်နေ့စပြီးမြန်မာတပ်မတော်နဲ့စီရေးပရိပခတွေတင်းမာစွာဖြစ်ပွားခဲ့ပါတယ်။ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှူးမိုင်းနောင်ကျေးတီးဒေသကကျေးရွာတောင်ခန့်ဟာစစ်ဘေးသိမ်းရှောင်နေရတယ်လို့စစ်ကာလအတွင်းလူခုရေးချိုးဖောက်မှုခံရတဲ့ဖြစ်စဉ်တွေလည်းရှိခဲ့တယ်လို့ရှမ်းလူခုရေးဖွဲ့တွေကနေဝေဖန်ပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်ပါရှင်။ VOA အခုထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ညနေပိုင်းရေဒီယိုအစီအစဉ်ပြည်ပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့8:00နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7ဂျိုရူကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာမှာလည်းအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။
ဗီဒီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေညနေ3နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နိုင်ကနေ9နိုင်အစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကိုည9နိုင်ရီအစီအစဉ်ပြီးပြီးချင်းည10နိုင်ရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ညနေခင်းမှာတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့ဒီဇင်ဘာလတရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေလိုင်းဒိုမီတာ25 30နဲ့51တို့ကနေညနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညနေခင်းဒုတိယပိုင်းတိုးချက်အစီအစဉ်မှာနားဆင်ကြရမှာကတော့
60ရွေးကောက်ပွဲတုန်းကရွေးကောက်ပွဲရဲ့ချိန်ညာချက်ပေါ့နော်အဲ့ဒီအထိကမှန်ကန်ပါတယ်သို့တော်လည်းပဲဒီရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာနော်ဒီရွေးကောက်ပွဲကိုဟ
လာရွေးကောက်ပွဲအပေါ်ပြပရောက်နိုင်ငံရေးအတိုက်ခံတွေရဲ့အမြင်တွေကိုစူးစီးတင်ပြချက်အပြည့်စုံကိုတော့မကြခင်ကြားရဖို့ရှိပါတယ်ဒီနောက်မှာတော့သတင်းဆောင်မတွေနဲ့နိုင်ငံတကာသတင်းဆောင်မတွေကိုလည်းကြားရဖို့ရှိပါတယ်ခုတော့ရွေးကောက်ပွဲမှာလူငယ်တွေရဲ့ပါဝင်မှုအခမ်းအနားအကြောင်းအရင်ဆုံးတင်ပြပါမယ်ရှင်နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့ပါတီစုံရွေးကောက်ပွဲမှာလူငယ်ကိုယ်စားလှယ်တွေပုံမပါဝင်လာပြီးအောင်မြင်မှုတွေရှိတယ်လို့ဆိုနိုင်ပေမဲ့လည်းပါတီတွေရဲ့နိုင်ငံရေးဆုံးဖြတ်ချက်ချမှုတွေအပိုင်းမှာကိုစားပြုနိုင်မှုအားနည်းနေသေးတယ်လို့နိုင်ငံရေးပါတီတွေကလူငယ်တွေရဲ့တွေးဆဆွေးနွေးပွဲအတွင်းဝေဖန်ထောက်ပြမှုတွေရှိနေပါတယ်ပါတီများနဲ့ Democracy Science Denmark Institute DIPD က UCP နိုင်ငံရေးပါတီ20ကျော်ကလူငယ်ကိုယ်စားလှယ်တွေနဲ့တွေးဆဆွေးနွေးပွဲကျင်းပနေပါတယ်အပြည့်စုံကိုတော့ကိုရင်တွားရောက်တင်ယူခဲ့တဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကတင်ပြပေးမှာပါ
ပြည်ကရဲ့ရွေးကောက်ပွဲမှာအသက်35နှစ်အောက်လူငယ်တွေပါတီနိုင်ငံရေးတွေမှာအများပြားပါဝင်လာကြပြီးတော့ကိုယ်စားလှယ်လောင်းအဖြစ်ရွေးချယ်ခံတာတွေအောင်နိုင်ရေးလုပ်ငန်းတွေမှာတက်တက်ကြွကြဆောင်ရွက်ခဲ့ကြပါတယ်။လူငယ်တွေရွေးကောက်ပွဲမှာပါဝင်မှုတွေကိုလေ့လာဆန်းစစ်မှုတွေလုပ်နေတဲ့ဒိမ့်မဲ့အခြေစိုက်ပါတီများနဲ့ဒီမိုကရေစီဆိုင်ရာဒိမ့်မဲ့ Institute DIPD ကနေနိုင်ငံရေးပါတီ24ပါတီကရွေးကောက်ခံလူငယ်ကိုယ်စားလှယ်လောင်းတွေရွေးကောက်ပွဲအောင်နိုင်ရေးတွေမှာပါဝင်ကူညီခဲ့ကြတဲ့လူငယ်40ကျော်နဲ့ရန်ကုန်မြို့မှာတွေ့ဆုံခဲ့ကြပါတယ်။အခုလိုတွေ့ဆုံရတဲ့ကြောင်းရင်းကိုတော့ DIPD ကလူငယ်အစီအစဉ်ညွှန်ကြားရေးမှုကခုလိုပြောပါတယ
်။ဒီရွေးကောက်ပွဲမှာပြီးခဲ့တဲ့ရွေးကောက်ပွဲမှာလူငယ်တွေပါဝင်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဟိုလေ့လာဆန်းစစ်နေလို့ပါလေ။ဆိုတော့ဒီလေ့လာဆန်းစစ်မှုကနေရတဲ့ပေါ့နော်။ကျွန်တော်ဥပဒေချက်တွေကိုနေပြီးတော့ဒီနိုင်ငံရေးပါတီကလူငယ်ကောင်းဆောင်တွေနဲ့ညှို့ဖို့ပဲဖြစ်ပါလေ။ဒုတိယအထူးကနေပြီးတော့ပါလေဆိုတော့အခုဖြစ်ရှိခဲ့တဲ့လေ့လာဖြစ်ရှိချက်တွေပေါ်မှာပြီးတော့ဒီအဲဟိုပါတီကောင်းဆောင်တွေအနေနဲ့ပေါ့နော်အာသူတို့အနေနဲ့ဒီ feedback တွေပေါ့နော်သူတို့ပေးလိုက်ပို့ပေးနေတဲ့ကျွန်တော်ရည်ရွယ်ပါတယ်ဆိုတော့သူတို့ရဲ့ feedback တွေကိုရရှိနိုင်ဖို့ပေါ့နော်ကြားနိုင်ဖို့ပဲရည်ရွယ်ပါတယ်နောက်တစ်ခုကနေပြီးတော့နံပါတ်3ကတော့ကျွန်တော်တို့ဒီအခုနိုင်ငံရေးအခင်းကျစ်စ်မှာပေါ့နော်အဲလူငယ်တွေရဲ့နိုင်ငံရေးပါဝင်မှုကိုပြည့်တင်ပို့ပေးနေပြီးတော့ကျွန်တော်ဘယ်လိုလုပ်ရမလဲဆိုတော့အကြံပြုချက်လေးတွေကိုကျွန်တော်တို့ကနေပြီးတော့ကျွန်တော်တို့ဆွေးနွေးနိုင်ဖို့ပဲနေပြီးတော့ဒီမှာဒီပွဲမှာရည်ရွယ်ပါတယ်ဆိုတော့နောက်နံပါတ်4အချက်ကနေပြီးတော့ပါလဲဆိုတော့ကျွန်တော်တို့ဒီနိုင်ငံရေးမှာနောက်ဒီကောက်ပဲပါဝင်ပေါ့နော်နိုင်ငံရေးဖြစ်စဉ်တွေမှာလူငယ်တွေတိကျပုံပုံပါဝင်လာနိုင်လို့ဆိုလို့ရှိရင်ဘာလို့ဒီပြင်ကြောင်းလဲဖို့လို့တည်းပေါ့နော်ဆိုတော့နောက်ပြီးပြောရမယ်ဆိုလို့ရှိရင်ဘာလို့ဒီပြင်ကြောင်းလဲလဲလို့ရှိရင်ပေါ့နော်ကျွန်တော်တို့ဒီဒီကောက်ပဲမှာလူငယ်တွေတိကျပုံပုံပါဝင်လာနိုင်မယ်လဲပေါ့နော်ဒီနိုင်ငံရေးမှာလူငယ်တွေတိကျပုံပုံပါဝင်လာနိုင်တယ်လဲပေါ့နော်ဆိုတော့ဒီဟာတွေကိုလည်းကျွန်တော်တို့ကဆွေးနွေးဖို့တဲ့ဒီဝင်ပြီးတော့ဒီရေးရယ်ပေါ့နော်မနေ့ကပေါ့မနေ့ကလည်းရှိပါသေးတယ်ဆိုတော့ဒီနေ့တော့ဘယ်လိုလုပ်လဲဆိုဖြစ်ပါလိမ့်မယ်
လူငယ်ရေးနိုင်ငံရေးမှာပါဝင်ပတ်သက်မှုတွေနဲ့ပတ်သက်လို့ DIPD ကဥဆောင်ပြီးတော့ပြီးခဲ့တဲ့အောက်တိုဘာလဇန်ကလေးက2လကြာအချိန်ယူပြီးစစ်တမ်းကောက်ယူနေတာဖြစ်တယ်လို့အလွတ်တန်းအတိုင်ပင်ခံကိုအောင်ထွန်းကဆိုပါတယ်
။ဟုတ်ကဲ့အဓိက3ချက်ပါခင်ဗျဒီစစ်တမ်းမှာနံပါတ်1တစ်ချက်ကလူငယ်ရေးဒီပါတီနိုင်ငံရေးထဲမှာတိုက်ရိုက်ပါဝင်ပတ်သက်တာပေါ့ဥပမာပြပြပါဆိုလူငယ်ရေးကိုယ်တိုင်ဒီရွေးကောက်ခံတာပေါ့နော်အမတ်လောင်းနေဖြစ်ဝင်ရောက်ရှင်းပြိုင်နေအပိုင်းတစ်ပိုင်းလေးလာတယ်နောက်တစ်ခုကတော့ campaign လုပ်တဲ့အပိုင်းပေါ့လူငယ်တွေကဒီမဲဆွဲစီယုံရေးပိုင်းတွေမှာဘာတွေပါဝင်ပတ်သက်ပြီးတော့ကူညီခဲ့လဲဆိုတဲ့အပိုင်းပေါ့နောက်တစ်ပိုင်းကတော့ဒါနောက်ဆုံးပိုင်းနဲ့တတိယပိုင်းကတော့ကျွန်တော်တို့ကဒီလူငယ်တွေနဲ့ပတ်သက်တဲ့ဒီပါတီတွေကဒီ manifesto တွေဟိုရွေးကောက်ပွဲကျင်းပစာတမ်းတွေမူဝါဒပိုင်းဆရာတွေမှာလူငယ်တွေအကြောင်းဘလောက်ထက်ထဲဝင်ဝင်ရေးသားထားတယ်ဘယ်လိုမျိုး highlight လုပ်ထားလဲဘလောက် ကောင်းတာရှိတယ်ဟိုဟာလိုအပ်တာရှိတယ်ဆိုတော့လိလာတယ်ပေါ့နော်
ဒီရွေးကောက်ပွဲမှာလွတ်တော်ရရဲ့အတွက်ကုစလေလပေါင်း6000ကျော်ဝင်ရောက်ရှင်ပြိုင်ခဲ့ကြပြီးတော့အဲ့ဒီထဲမှာလူငယ်ကုစလေပေါင်း900ကျော်ပါဝင်ခဲ့ကြတာပါ။အရင်ကတည်းကဆိုင်ရင်လူငယ်အများပြားပါဝင်လာပြီးတော့အောင်မြင်မှုတွေရလာတယ်လို့ဆိုလို့ရပေမဲ့လည်းပါတီတွေရဲ့မူဝါဒချမှတ်မှုအပိုင်းတွေနိုင်ငံရေးဆုံးဖြတ်ချက်ချတဲ့နေရာတွေမှာတော့လူငယ်တွေအတွက်အပြည့်အဝကုစားပြုနိုင်မှုအပိုင်းမှာအားနည်းမှုတွေရှိနေစေဖြစ်တယ်လို့ကိုအောင်ထွန်းကဖွင့်ဟပါတယ်
။ရွေးကောက်ပွဲကျင်းညာဆန္ဒနေမှာရောဒါမှမဟုတ် policy paper တွေမှာပေါ့လူငယ်ဒီမူဝါဒပိုင်းဆိုင်ရာပါတီရဲ့ထုတ်ပြန်တချို့ပါတီရဲ့ manifesto မရှိဘူးမထုတ်ပြန်ဘူးသူတို့မူဝါဒပိုင်းဆိုင်ရာပဲရွေးကောက်ပွဲနဲ့ထုတ်ပြန်တာဆိုတော့အဲ့ထက်မှာလူငယ်ရဲ့အခက်ခဏဘလောက်ပါဝင်ပတ်သက်လဲဆိုတော့ကျွန်တော်တို့ကလစ်လာတယ်ပေါ့နော်ဆိုတော့ပါတယ်တွတ်တော့ထိထိရောက်ရောက်တိတိကျကျရေးထားတာမျိုးသိပြီးတော့မတွေ့အောင်ပေါ့နော်ဆက်ကြပါဆိုလူငယ်တွေကဒီပါတီတွေရဲ့နိုင်ငံရေးဆုံးဖြတ်ချက်ထဲမှာဘယ်အခန်းကဏ္ဍကနေဘလောက်ထိပါလို့ရတယ်ဆိုတော့မိကွန်းဖြည့်ဖို့အတွက်တော်တော်ခက်တယ်။အာလူငယ်တွေဟိုဆက်ကြပါလူငယ်တွေရဲ့ပညာရေးကိုမြင့်တင်ဖို့လုပ်မှာလို့ဘာလို့အဲ့လောက်ပဲကျွန်တော်တို့ကရေးထားတယ်ပေါ့နော်။ကျွန်တော်တို့လေ့လာတာမဟုတ်ဘူး political decision ခေါ်မှာပေါ့။နိုင်ငံရေးဆုံးဖြတ်ချက်ထဲမှာလူငယ်တွေကဘလောက်ပါဝင်နိုင်လဲအဲ့ဒီပါတီအတွက်ဆိုတာတော့အဲ့လားတော့ရှင်းရှင်းလင်းလင်းသိမတွေ့ရဘူး။ဟိုဟာအားနည်းသေးတယ်လို့ပြောလို့ရပါတယ်။
မြန်မာနိုင်ငံမှာအသက်18နှစ်အထက်လူငယ်မဲဆန္ဒရှင် 14 တန်းကနေ 19 တန်းအထိရှိတယ်လို့ခန့်မှန်းထားပေမဲ့လည်းရွေးကောက်ပွဲမဲဆယ်ဆုံးစဉ်ကာလတွေမှာပါတီအများစုကတော့လူငယ်တွေကိုအဓိကထားမဲဆယ်စည်းရုံးမှုတွေတိတ်မရှိခဲ့ဘူးလို့သူကထောက်ပြပြောဆိုပါရယ်လူငယ်တွေရွေးကောက်ပွဲမှာဒီထက်ပိုပါဝင်မှုလိုအပ်ပြီးတော့လွတ်တော်အတွင်းမှာလူငယ်တွေများလာရင်လူငယ်အရေးတွေလူငယ်တွေရဲ့အတန်တွေပိုမိုကြားနိုင်မှာဖြစ်တယ်လို့တိုက်တွန်းပြောကြားနေကြပါရယ်ခင်ဗျာ
ရွှေကောက်ပွဲမှာလူငယ်တွေပါဝင်မှုနဲ့ပတ်သက်လို့လေလာတွေ့ရှိချက်တွေကိုဆွေးနွေးတဲ့ပွဲကိုခုထက်အောင်ကတင်ပြသွားရပါရှင် VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့တွေ့ဆုံမင်းမြန်ခန်းကိုတင်ပြပါမယ်မြန်မာနိုင်ငံမှာလှတ်တလောကျင်းပပြီးစီခဲ့တဲ့ရွေးကောက်ပွဲဟာ1990ခုနှစ်ရွေးကောက်ပွဲတုန်းကလိုမဖြစ်ဘဲမဲဆန္ဒရှင်တွေရဲ့ဆန္ဒကိုအစိုးရဘက်ကလေးစားလိုက်နာမယ်လို့ယုံကြည်တဲ့အကြောင်းပြည်ပရောက်နိုင်ငံရေးအတိုက်ခံတွေကယုံကြည်ထားကြပါတယ်ထွက်ပေါ်လာတဲ့ရွေးကောက်ပွဲရလနဲ့အပြောင်းအလဲတွေကိုစောင့်ကြည့်နေတဲ့အကြောင်းကိုလည်းပြောဆိုကြပါတယ်အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်အတွင်းကနိုင်ငံရေးကောင်းဆောင်တွေနဲ့တက်ကြွလှုပ်ရှားသူတချို့ရဲ့အမြင်တွေကိုနဲ့ပတ်သက်လို့မေးမြန်းချက်တွေကိုရှားဖောင်ကစူးစီးတင်ပြထားရမှာဖြေဆိုသူတွေကအခုလိုစပြောပါရစေ
1990ရွေးကောက်ပွဲတုန်းကရွေးကောက်ပွဲရဲ့ခြေညာချက်ပေါ့နော်အဲ့ဒီအထိကမှန်ကန်ပါတယ်သို့တော်လည်းပဲဒီရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာနော်ဒီရွေးကောက်ပွဲကိုဟလာဒီမဲဆန္ဒရှင်တွေရဲ့နော်ဆန္ဒကိုဖြည့်ဆည်းဖို့ဆိုတဲ့နေရာမှာဒီအဲ့မှာအုပ်ချုပ်တဲ့လူဒန်းစားအုပ်ချုပ်သူတွေကပြက်ကွက်တယ်လို့ကျွန်တော်မြင်တယ်။ဒါအမှန်မပြောတော့လိန်နေနော်ဟာလာဒီဒါဘာကြောင့်လဲဆိုတော့အရင်တည်းကပြောသွားတာကဗိုလ်ချုပ်မူကြီးစောမောင်ကိုယ်တိုင်ကစစ်တမ်းရကိုပြန်ပါမယ်လို့ပြောခဲ့တာ။စစ်တမ်းရကိုမပြန်တဲ့ပြင်မှာဆက်ပြီးတော့25နှစ်ဟာလာအာဏာယူထားတယ်နော်ဒါအရင်မှားတယ်တိုင်းပြည်အတွက်လည်းမှားတယ်အကုန်လုံးအတွက်မှားတယ်ဒီလိုမြင်နေဆိုတော့ဒီတစ်ခါတော့ဒီလိုဖြစ်မယ်လို့ကျွန်တော်မထင်ဘူးတော့ဟုတ်လားဘာကြောင့်လဲဆိုတော့ဒီဟုတ်လားကာချုပ်နော်နဲ့ဒီတမတကိုယ်တိုင်ကပြည်သူလူထုရဲ့ဆန္ဒကိုလေးစားပါမယ်နော်ဆိုပြီးတခြားပြောထားတယ်နောက်ပြီးတကဘာလုံးကလည်းစောင့်ကြည့်နေတယ်အဲ့တော့ဒီတစ်ခါတော့အဲ့လိုမဖြစ်ဘဲနဲ့မှန်မှန်ကန်ကန်နဲ့အနိုင်ရတဲ့ပါတီကိုဟုတ်လားအာဏာလွှဲဖို့ပဲလိုတော့ပေါ့
NCGUB ပြည်ပရောက်ဆိုရဖွဲ့ရဲ့ဝန်ကြီးချုပ်ဟောင်းဒေါက်တာစိန်ဝင်းပြောသွားတာဖြစ်ပါတယ
်ကျွန်တော်ကတော့ဒေါအောင်ဆန်းစုကြည်ကဒီရွေးကောက်ပွဲလှုပ်ရှားမှု campaign တွေပေါ့နော်နောက်ဆုံးနေ့မှာသတင်းစာရှင်းလင်းပွဲမှာပြောထားတဲ့အချက်နှစ်ချက်ကိုပြန်တောက်ပြချင်ပါတော်ဆန်းစုကြည်ပြောတာတစ်ချက်ကတော့ရွေးကောက်ပွဲရက်လက်ကမမှန်ကန်ကန်ထွက်ပေါ်လာဖို့ဖြစ်ပါဒါဒီကိစ္စပြည်သူလူထုဟာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုပေးတာဖြစ်စေကျန်တဲ့တိုင်းရင်းသားအင်အားစုပါတီတွေကိုပေးတာဖြစ်စေကြမ်းခိုင်ဖွံ့ဖြိုးရေးကိုပေးတာပဲဖြစ်စေကြိုတင်မဲပဲဖြစ်ဖြစ်ချက်ချင်းပေးတယ်မဲပဲဖြစ်ဖြစ်ဒီမဲတွေဟာမမှန်ကန်ကန်နဲ့တိတိကျကျထွက်လာဖို့ရွေးကောက်ပွဲကော်မရှင်ကတတိရှိရှိလုပ်ပေးရပါလိမ့်မယ်ဒါကိုအနာပိုင်းတွေကလည်းချင်းချောက်မှုဟင်းဟောက်မှုနောက်ဆက်ဟန်တာမှုလုံးဝမလုပ်အောင်ဒါတစ်ချက်ရွက်ကောက်ပွဲရလက်ကမမှန်ကန်ကန်ထွက်လာဖို့ဒါပထမအဆင့်ဒါအရေးကြီးတယ်လို့တော့ဆန်းစစ်ကြီးပြောတာကျွန်တော်ပြေဝသဘောတူဒုတိယအချက်ကတော့အဲ့ဒီရွက်ကောက်ပွဲရလက်ကဘသူနိုင်ကြီးဖြစ်စေအဲ့ဒါကိုအရှိတိုင်းအတိမတ်ပြုရဲတဲ့ တတိဒီကနေ့ရွေးကောက်ပွဲကော်မရှင်မှာကလက်ရှိအာဏာကိုင်ထားတဲ့အာဏာပိုင်အားစုတွေမှာကဒါရှိဖို့အင်တန်အရေးကြီးပါတယ်ဒါတောင်ဆန်းစုကြည်ထောက်ပြတယ်ချက်နှစ်ချက်ဒီအချက်နှစ်ချက်ကိုကြော်လွားနိုင်မှသာလင်ကျွန်တော်တို့တိုင်းပြည်ဟာတကယ်စစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုရောက်နိုင်မယ်အဲ့လိုမှမဟုတ်ဘူးဆိုရင်တော့နိုင်ငံတကာကလည်းပဲအယုံကြည်မရှိတဲ့ပြည်သူလူထုကလည်းလေးစားမှုအယုံကြည်မရှိတဲ့အုပ်ချုပ်သူလူထမ်းစားတွေနဲ့ပဲတန်လျာလေပြီးတော့တိုင်းပြည်ကဒီမိုကရေစီလည်းဖြစ်မှာမဟုတ်ဘူးဘယ်တော့မှလည်းဆင်းရဲတွေကလွတ်မှာမဟုတ်ဘူးလို့ကျွန်တော်ပြောရမှာပ
ါဒါလည်း NCGUB ရဲ့အဖွဲ့ဟောင်းလည်းဖြစ်1990ပြည်နေကမိုးကုတ်မြို့နယ်ပြည်သူလွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဥပိုလ်လာတင်ပြောသွားတာပါ
ဒီကျမတို့ဟာတပောင်းများစွာဆက်အနာရှင်စနစ်ရဲ့လှည့်ပြမှုအောင်မှခန်းစားခဲ့ကြရတယ်။ဒါကြောင့်မလို့အခုရရှိလာတဲ့ရလက်တွေအပေါ်မှာလည်းကျင့်တဲ့ပျော်ရွှင်ပင်မဲ့အပြည့်အဝတော့ယုံကြည်လို့မရသေးဘူးလို့ကျမတို့ဥရဲအနေနဲ့ခန်းစားရတယ်။ဘာဖြစ်လို့လဲဆိုတော့ဒီရွေးကောက်ပွဲမတိုင်ခင်ရဲ့အနေငယ်အတွင်းမှာပဲဘကတာကျောင်းသားကောင်းဆောင်တွေကိုဖမ်းဆီးရတယ်လုခဲ့တယ်။နောက်အကြမ်းဖက်မှုတွေလည်းဖြစ်ပေါ်ခဲ့တယ်ဆိုတဲ့ခါကျတော့အခုဖြစ်ပေါ်လာတဲ့ရလက်တွေဟာဘလောက်ထိယုံကြည်ရမလဲလို့တော့စိတ်ထဲမှာတန်ဆေးရလေးနဲ့နဲ့ရှိနေတယ်။
ဒီမိုကရေစီရေးတက်ကြွလှောက်ရှားသူတယောက်ဖြစ်တဲ့မေရီလန်းပြည်နယ်ကဒေါ်မြရင်ကျော်ဖြစ်ပါရဲ့ရှင်
။ကျမတို့ရလက်ကအရန်ကိုကောင်းနေတယ်။ဘာဖြစ်လို့လဲ။ကိုကရလက်ကကောင်းနေတဲ့အချိန်မှာကြရှုံးမှုကိုရောက်သွားမှအောင်ကျမအနေနဲ့အရန်ကြောက်တယ်။ပြီးတော့ဟိုလောရက်ကိုပြီးတော့ကျမပြောချင်တာကိုဆက်လက်လောင်းနေအနေနဲ့ NLD ကိုဆက်လက်လောင်းအနေနဲ့ကိုလည်းကျမတခုပြောညာ။ပြည်သူလူထုကကျမတို့ NLD ကိုမဲပေးလိုက်တယ်ဆိုတာဘိုးကျော်အောင်ဆန်းသမီးဒေါ်အောင်ဆန်းစုကြည်ဆိုတဲ့စိတ်သက်နဲ့စိတ်သက်ရဲ့ NLD ဆိုတဲ့ဟိုစိုင်းဘုတ်ရေကိုသူတို့တွေကလေးလေးဆားဆားနဲ့ပေးကြတာအဲ့တော့အဲ့ဓာတွေကိုအလွဲသုံးစားမလုပ်ကြဘူးအော်ဟိုကျမပြောချင်တာအလွဲသုံးစားမလုပ်ကြဘူးပြီးတော့ပခုံးပြည်သူလူထုကနေပြီးတော့အလုံးလုံးဖို့ပခုံးထမ်းတောင်းဝင်ပေးလိုက်တဲ့အတွက်ဟိုဒီဟာကိုတောင်းဝင်ကြအောင်ကိုယ်စလဲလောင်းနေရောတောင်းဝင်ရှိတဲ့ဟိုလူကြီးတွေရောခေါင်းဆောင်ခေါင်းတွေရောပီတအောင်လို့အလုံးလုံးဖို့လို့အလုံးလုံးဖို့ကျမတိုက်တွန်းချင်တယ
် NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဖွဲ့ဝင်ဟောင်းလည်းဖြစ်ဒီမိုကရေစီရဲ့တက်ကြွလှောက်ရှားသူတယောက်ဖြစ်တဲ့ဒေါ်နီနီဝေရဲ့အမြင်ဖြစ်ပါတယ်
။အခုလက်ရှိတော့မြန်မာနိုင်ငံမှာ NLD ကမဲအများစုကိုအနိုင်ရရှိထားတယ်ပေါ့နော်။ဒီဒါပေမဲ့တချို့တွေကထင်တာကတော့ဒီ NLD နိုင်သွားရင်တော့အစိုးရဖွဲ့နိုင်တော့နေချင်းညချင်းပြောင်းလဲမှုတွေရမယ်လို့ထင်တာ။အမှန်တကယ်တော့ကျွန်တော်ကိုယ်ပိုင်အထင်မြင်ချက်ပြောရရင်တော့ဒါချက်ချင်းနေချင်းညချင်းတော့မရနိုင်ပါဘူး။ဘာဖြစ်လဲဆိုတော့ဒီ NLD အစိုးရဖွဲ့နိုင်ရုံနဲ့မကောက်ပြီးရင်ဒီမိုကရေစီယဉ်ကျေးမှုဆိုလည်းထုံးကောင်းလောက်အောင်မယ်။နောက်ပြီးတော့ဒီစစ်တပ်ကလည်းအကဲဒီပြည်သူလူထုတွေနဲ့ဒီလိုဒီဒီမိုကရေစီအင်အားစုတွေနဲ့ပူပေါင်းပြီးတော့ထောက်ပံ့မယ် support လုပ်မယ်ဆိုရင်တော့ဒါစစ်တပ်အတွက်လည်းကောင်းမယ်ပြည်သူတွေအတွက်လည်းကောင်းမယ်လို့ကျွန်တော်ထင်ပါတယ်။ဘာလို့လဲဆိုတော့ဒီစစ်တပ်ကဒီလိုလှုပ်ချင်းအဖြစ်စစ်တပ်ကလည်းဂုံတိတ်ခါရှိရဲပို့ပြီးတော့လူတွေချစ်ခင်လာတဲ့စစ်တပ်တစ်ခုဖြစ်သွားမယ်လို့ကျွန်တော်ထင်ပါတယ်
။ American ပြည်တော်စုမှာကြောင်းလာတက်သူတယောက်ဖြစ်တဲ့ကိုသန်းထွအောင်ပြောသွားတာဖြစ်ပါတယ်။
သမီးပျော်ရေပေါ့နော်အခု NLD မဲတွေကြားရတာဟိုတော်တော်များများနိုင်နေဆိုတာပျော်ရေဆိုတာအကုန်လုံး 100% အဲ့လိုမျိုးအရန်ပျော်ရယ်လည်းမဟုတ်သေးပေါ့နော်50ရာခိုင်နှုန်းပျော်ရယ်50ရာခိုင်နှုန်းမပျော်အားကြောင်းဘာဖြစ်လို့ဆိုတော့ဒေါ်လန့်စုတကယ်တက်လာမလားမတက်မလားမလားဟိုချစ်နိုင်တယ်ဘာမှမသိသေးဘူးပေါ့နော်အချိန်နေဟိုအဲ့တော့ပြီးတော့50ရာခိုင်ဟို50လုံးကဟိုစစ်အာဏာရှင်လက်အောက်ထဲမှာနေလာပေါ့နော်အခုဒီမိုကရေစီအကုန်လုံးလူတွေအများကြီးကမမာပြီမှာဆိုရကျင်နေကြရပေါ့နော်ပြီးတော့အရန်ကွာရယ်ဟို NLD မဲတွေဟိုဟာရင်းနဲ့ဆိုတာအကုန်လုံးလည်းမဲမပြေးရင်နေရလဲတိနေကြပါပဲတကယ်ဟိုဟာလူတွေကလည်းအကုန်လုံးကစိတ်ဓာတ်တွေတက်ကြွနေရပေါ့နော်ပြီးတော့တကယ်လို့ NLD နိုင်သွားမယ်ဆိုရင်လည်းသမီးဗမာပြည်ဘာပြန်သမီးတို့ဒီကိုလာရဲဆိုတာလဲလာခြင်းလို့လာတာမဟုတ်ဟိုအဲ့ရစိုးကမကောင်းလို့သမီးတို့ကဒီကိုလာရတာအဲ့တော့သမီးတို့ဟိုမှာကောင်းလို့ရှင်လဲကောင်းခဲ့လို့ရှင်သမီးကဒီမှာသမီးចောင်းတက်ပြီလို့ရှင်သမီးကဟိုမှာသွားပြီးတော့လှုပ်ပေးခြင်းနဲ့အဲ့လိုမျိုးပေါ့နော်ကိုယ့်ရဲ့ကိုယ်ပဲဘာတက်ပေါ့နော်ကိုယ့်ရဲ့ဒီကဘာ graduate ဖြစ်ခဲ့လဲအဲ့မှာသမီးကသွားပြီးတော့သွားလှုပ်ခြင်းနဲ့အဲ့လိုမျိုးအလုပ်တွေပါတယ်ဟုတ်
ဒါကတော့ဒီမိုကရေစီရဲ့တက်ကြွလှောက်ရှားသူတယောက်ဖြစ်တဲ့မတ်ချမ်းမြင့်စုကြည်ပြောသွားတာဖြစ်ပါတယ်ရှင
်ကျွန်တော်တို့ဒီတမိုင်းတစ်ချက်မှာစတက်ကရှင်းရှင်းပြောရင် the other side of the history ပေါ့တမိုင်းရဲ့စန့်ကျင်ဘက်ဒီသူရဲ့စန့်ကျင်ဘက်မှာပဲနေခဲ့တဲ့သဘောတွေရှိတယ်ပေါ့နော်အခုချိန်မှာဒါစတက်ဟိုကျွန်တော်တို့တက်မတော်ရဲ့ခွင့်လေးတစ်ခုပေါ့ဒါပြည်သူစန္ဒကိုယုံယုံကြည်ကြည်လေးလေးစားစားနဲ့ဒါလက်ခံလိုက်နိုင်တယ်ဆိုတော့ဒီတမိုင်းမှာမကြောက်တင်နိုင်မယ်ခွန်လန်းတစ်ခုလို့ပြင်နေတယ်ဒီချိန်ဒီလိုမျိုးခွန်လန်းကြီးတစ်ခုမှာဒါတက်မတော်က NLD ကိုထောက်ခံပေးလိုက်နိုင်မယ်ဆိုရင်တော့သူတို့ဒါတမိုင်းမှတ်ကြောက်တင်သွားနိုင်မယ်ချိန်တွေတရားဖြစ်တော်လိမ့်မယ်လို့ထင်တယ
်ဒီမိုကရေစီရေးတက်ကြွလှောက်ရှားသူတယောက်ဖြစ်တဲ့ကိုအားကဟင်းကသူ့ရဲ့အမြင်ကိုပြောသွားတာပါ
Jemaah ni ni belajar ni, atau biasa lulu ani ramah di leshi awal ni dua gua terus kongar ini nanti amala perkhidmatan tempi tu awi. Aduh le leshi malam ni ni le time ni biasa tu ramu ye mah akong kongsa lulu pusurai hari mah. Jemaah ni ni time tu jemaah le jemaah tu gunai galah wangwang kuni bi mah apa barai. Nampu ramah time ni be soa bahari be loko loko biker soa bahari be loko telar soa jemaah turur ini ni arah biar mabiah we ni time ni biasa kau mau mau dua gua lulu ni mau aye cibar le. Nampu time ni tapi mah jauh na soa. Jangan macam ini, beromah le time ni soal le, macam yang bau, aduh, good, jangan cakap ni aja, jangan ni biar le lumiau lah, itu mah, jangan ni biar we biar tuan ni muda gua le di lesi soal mah, tawon sih tu nampak lah mac, soal mah le tawon sih soal cuma ni nampak cuma le.
Daro, demokrasi ye terjual usah tu dia pi de, kalau dah uga tu ye minggu pi dua lap cepat le sih. ရွေးကောက်ပွဲနဲ့ပတ်သက်လို့ပြည်ပရောက်နိုင်ငံရေးကောင်ဆောင်နဲ့တက်ကြွလှုပ်ရှားသူတို့ရဲ့အမြင်တွေကိုရှားဖောင်ကစူးစီးတင်ပြသွားတာပါရှင်။ခုတော့လာမယ့်အစိုးရတစ်အပေါ်ရခိုင်လူမှုအတိုင်းဝန်ခပ်ဖက်ကတောင်းဆိုချက်တွေကိုတင်ပြပါမယ်။တမိုင်းဝင်2005ကတွေ့ရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်တဲ့အပေါ်ရခိုင်လူမှုအဖွဲ့အစည်းတွေကကြိုးဆိုလိုက်ပါတယ်။ဒါအပြင်တမရဦးသိန်းစိန်ဦးဆော
တိုင်းသားတွေနဲ့ပတ်သက်တဲ့သဘောထားတွေကိုကြိုဆိုသလိုနောက်တက်လာမယ့် NLD အစိုးရအနေနဲ့ဒေသခံတိုင်းသားတွေရဲ့ရပိုင်ခွင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်အပါအဝင်လွတ်လပ်စွာစီးပွားရှာခွင့်တွေကိုဖန်တီးပေးဖို့လိုတယ်လို့ကိုတင်ထူအောင်ကရခိုင်လူမှုအသင်းအဖွဲ့များပူးပေါင်းကော်မတီရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ
်ကျွန်တော်တို့ကတော့နောက်လာမယ့်ဒီ NLD အစိုးရပဲဖြစ်ဖြစ် NLD နဲ့အနေနဲ့အရင်တည်းကပဲတိုင်းသားတွေလက်တွဲလာတဲ့ကိစ္စတွေမှာလည်း NLDထုတ်ပြန်ခဲ့တဲ့ဟာကြီးကျွန်တော်တို့သိရှိထားတာရှိပါတယ်။တိုင်းရင်းသားလူမျိုးများပေါ်သဘောထားဆိုပြီးတော့အဲ့ဒီအချက်တွေပေါ်မှာလည်းကျွန်တော်တို့တွေ့ရတဲ့အကြောင်းကြိုဆိုပါတယ်ဒီအချက်တွေကိုနောက်လာမယ့်အစိုးရကိုအဓိကတကယ်စစ်မှန်တဲ့ဒီမိုကရက်တစ်အစိုးရဖြစ်အောင်စစ်မှန်တဲ့ဖရဲပြည်ထောင်စုကိုတွားနိုင်အောင်အတွက်တိုင်းရင်းသားတွေရဲ့ဌာနေတိုင်းရင်းသားတွေရပိုင်ခွင့်နဲ့အခွင့်အရေးတွေနောက်ပြီးတော့ကျွန်တော်တို့ရခိုင်ပြည်နယ်ရဲ့တရားစရာခွဲမှုကိုရခိုင်နယ်ကိုယ်တိုင်စီမံခန့်ခွဲခွင့်နဲ့နောက်ပြီးတော့ပွင့်ပွင့်လင်းလင်းအကုန်လုံးခြုံငုံမွေးပြောရရင်တော့ကျွန်တော်တို့တိုင်းရင်းသားအားလုံးရဲ့ကံကြမ္မာကိုကျွန်တော်တို့ကိုယ်တိုင်ဖန်တီးခွင့်ကိုလိုချင်ပါတယ
်။ဘယ်ဆိုရပဲဖြစ်ဖြစ်ရခိုင်လူမျိုးတွေရဲ့တမိုင်းကြောင့်ကိုနားလည်မှုမရှိပဲနိုင်ငံတကာစံနှုန်းတွေနဲ့ရှင်ပြီးရခိုင်တိုင်းသားတွေရဲ့အကျိုးကိုထိခိုက်စေမှာစိုးရိမ်တယ်လို့သူကဆက်ပြောပါတယ်
။ကျွန်တော်တို့ဒေသရဲ့ပေါ့နော်အရင်ချင်းမှုစင်လာတွေတတိထုံလန်းတွေတမိုင်းကြောင့်ဆိုင်ရာအယူဆတွေကိုသိမြင်နားလည်ခြင်းမရှိပဲနဲ့ပေါ့နော်ကျွန်တော်တို့ပေါ့နော်ဒီဒီမိုကရေစီနဲ့လူခွင့်ရေးစံနှုန်းတွေပေါ်မှာပဲဖြစ်ဖြစ်တခြားပေါ့နော်ကျွန်တော်တို့နိုင်ငံတကာစံအနေနဲ့ပဲဖြစ်ဖြစ်ပေါ့နော်တခြားကိစ္စတွေမှာကျွန်တော်တို့ဒေတာအကျိုးကိုထိခိုက်မယ်ကျွန်တော်တို့ပြည်သူတွေအကျိုးကိုထိခိုက်နိုင်နင်းနာသွားမယ်အချက်တွေကိုကျွန်တော်တို့အစိုးရဆုံးပ
ါရခိုင်လူမှုအသင်းအဖွဲ့များပူးပေါင်းကော်မတီကရခိုင်ဒေတာတွေညီငယ်ကြီးနဲ့တရားဥပဒေစိုးမိုးရေးအတွက်လက်ရှိအစိုးရရဲ့ဥဆောင်မှုနဲ့တရားမဝင်လာရောက်အခြေချနေထိုင်သူတွေကို1982ခုနှစ်မြန်မာနိုင်ငံသားဥပဒေနဲ့အညီပွင့်လင်းမြင်သာမှုရှိရှိစစ်ဆေးပေးဖို့အပါအဝင်နောက်ဆိုရလက်ထက်မှာလဲ1982ခုနှစ်မြန်မာနိုင်ငံသားဥပဒေကိုပြင်ဆင်ဖြည့်ဆွတ်တာမျိုးမလုပ်ဖို့ရခိုင်ပြည်နယ်ရဲ့တည်ရန်စာစာခွဲဝေတုံးဆွဲရေးကိုစီမံနိုင်ဖို့အတွက်ဒီမိုကရေစီနဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုဖော်ဆောင်မဲ့အစိုးရနဲ့လက်တွဲဆောင်ရွက်သွားမယ်ဆိုတဲ့အချက်တွေပါဝင်တဲ့သဘောထားညီညွတ်ချက်တစ်စုံကိုထုတ်ပြန်ခဲ့ပါတယ်။နောက်ဆိုရအနေနဲ့ဖွံ့ဖြိုးမှုနှိမ့်ချတဲ့ရခိုင်ပြည်နယ်မှာလေယာဉ်မြေကန်နောက်ကိုအဓိကထားပြီးမြင့်တင်ပေးဖို့လိုသလိုရခိုင်ပြည်နယ်မှာပြည်ပခန့်တွေထပ်မဖြစ်ဖို့အတွက်1982ခုနှစ်မြန်မာနိုင်ငံသားဥပဒေကိုနောက်အစိုးရလက်ထက်မှာလည်းမပြင်ဖို့တောင်းဆိုတယ်လို့ရခိုင်စာပေနဲ့ယဉ်ကျေးမှုအဖွဲ့ကဒေါခင်စောတင်ကပြောပါတယ
်။အစ်တို့ဒီဖြစ်စစ်ကြီးကတော့1982ဥပဒေလေးဆိုမပြင်ဖို့နော်။ဒါဟာဒီနေ့ဖြစ်နေတဲ့ဒီနေ့ဖြစ်နေတဲ့ရခိုင်ပြည်ပဋိပက္ခဖြစ်နေတဲ့အခါလေနိုင်ငံတကာကကိုယ်ဝင်လာတဲ့ပြဿနာတွေဒီနိုင်ငံသားပြဿနာကိုဖြေရှင်းရမယ်တခုတည်းသောဥပဒေမှာ1982ဥပဒေ။လာမယ့်တဲလာမယ့်အစိုးရလေဒါကိုမပြုတ်မပြင်းဆက်ပြီးတော့လက်ခံထားဖို့ဒီဥပဒေတိုင်းဆွန့်ပြတ်သွားဖို့အနေနဲ့ရပါတယ်
။ပြီးခဲ့တဲ့2015ရွေးကောက်ပွဲရခိုင်ပြည်နယ်မှာတော့ရခိုင်အမျိုးသားပါတီကအများစုနိုင်ရရှိခဲ့ပြီးတနိုင်ငံလုံးအတိုင်းအတာနဲ့အပြတ်သက်နိုင်ရရှိထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်ဂျွန်အောင်ဆန်းစုကြည်ကတော့ NLD အနေနဲ့အစိုးရဖွဲ့တဲ့အခါအနိုင်ရတိုင်းသားပါတီတွေနဲ့ပူးပေါင်းသွားမယ်လို့ပြောဆိုထားပါတယ်ရှင်
။မမင်းမြင့်ခိုင်တင်ပြတော့ပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ ရွေးကောက်ပွဲအပြီးမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးဟာတမိုင်းမှာအရေးပါတဲ့အလက်အပြောင်းထူဖြစ်စေခြင်းနဲ့အကြောင်းအမေရိကန်ပြည်ထောင်စု Republican အထက်လွှတ်တော်အမမစ်ချ်မက်ကော်နဲကမကြာသေးခင်ကပဲပြောဆိုထားပါတယ်NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရွေးကောက်ပွဲအောင်မြင်မှုကိုဂုဏ်ပြုပြောဆိုတဲ့တစ်ချိန်ထဲမှာပဲမြန်မာအစိုးရသမရနဲ့ကာကွယ်ရေးဦးစီးချုပ်တို့အနေနဲ့အပြုသဘောဆောင်တဲ့ပြောဆိုချက်တွေအတွက်ကိုလည်းချီးကျူးသွားပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ရှာပေါင်ကဆက်ပြီးပြောပြပေးထားပါရရှင်
။2015ခုနှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပပြုလုပ်ခဲ့တဲ့ထွေထွေရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ဥက္ကဋ္ဌဒေါ်ဆန်းစုကြည်အနိုင်ရရှိခဲ့တဲ့ပေါ် American Republican ထက်လွှတ်တော်မှမက်ရှ်မက်ကော်နာကချီးကျူးပြောဆိုလိုက်ပါတယ်။
I would like to take this opportunity to congratulate my friend Aung San Suu Kyi and her National League for
ကျွန်တော်ရဲ့မိတ်ဆွေဖြစ်တဲ့ဒေါ်ဆန်းစုကြည်နဲ့သူ့ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတို့ရဲ့ကြီးမားတဲ့အောင်ပွဲရရှိတဲ့အပေါ်ချီးကျူးဂုဏ်ပြုလိုပါတယ်။ဒါဟာတကယ့်ကိုမှတ်သားလောက်တဲ့အောင်မြင်မှုဖြစ်ပါတယ
်။ဒါအပြင်ရွေးကောက်ပွဲရလကိုပြောဆိုထားတဲ့အတိုင်းလက်ခံခဲ့တဲ့သမ္မတဦးသိန်းစိန်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမင်းအောင်လိုင်တို့ကိုလည်းမစ်ချ်မက်ကော်နာကချီးကျူးလိုက်ပါတယ
်။ At the same time,I'd also like to commend Burmese.
ချင်းနေမှာပဲအနေဒီအောင်ပွဲကိုပြင်သာစွာကြိုဆိုတဲ့ပြောဆိုမှတ်ချက်ချမှုနဲ့ရွေးကောက်ပွဲရလအပေါ်ပြောထားတဲ့အတိုင်းသူ့ရဲ့တန်ဋ္ဌာခိုင်မာမှုအပေါ်မြန်မာသမ္မတဦးသိန်းစိန်ကိုချီးကျူးလိုပါတယ်။အလားတူပဲကာကွယ်ရေးဦးစီးချုပ်ကိုလည်းချီးကျူးလိုပါတယ်။ရွေးကောက်ပွဲရလကိုလက်ခံပုံရပြီးအသွင်ကူးပြောင်းရေးကာလမှာအနေဒီကိုထောက်ပံ့ပေးသွားမယ်လို့လည်းသူကကတိပေးပြောဆိုခဲ့ပါတယ်။
ပထမအကြိမ်ကျင်းပပြုလုပ်တဲ့ရွေးကောက်ပွဲဟာသက်တမ်းနှုန်နယ်တဲ့ဒီမိုကရေစီအတွက်အဓိကကျတဲ့အချက်မဟုတ်ပဲလက်ရှိအာဏာရပါတီအနေနဲ့အတိုက်ခံပါတီစီကိုအာဏာလွှဲပြောင်းပေးဖို့ကအဓိကကျတာဖြစ်တယ်လို့လည်းမက်ရှ်မက်ကော်နာကပြောပါတယ
်။ In many ways the key test for a young democracy is not
ပြောရမယ်ဆိုရင်တော့ပထမအကြိမ်ပြုလုပ်ခဲ့တဲ့ရွေးကောက်ပွဲဟာသက်တမ်းနှုန်သေးတဲ့ဒီမိုကရေစီအတွက်အဓိကဆန်းသတ်ချက်မဟုတ်ပဲပထမကျင်းရွေးကောက်ပွဲကနေအာဏာရပါတီကအတိုက်ခံစီအာဏာလွှဲပြောင်းပေးဖို့ကအဓိကအကဲဆတ်မှုဖြစ်ပါတယ်။ဒါမှပဲမြန်မာနိုင်ငံအတွင်းအာဏာလွှဲပြောင်းရေးဟာအရေးပါမှာဖြစ်ပါတယ်။သမ္မတနဲ့ကာကွယ်ရေးဦးစီးချုပ်နေအောင်စလုံးအနေနဲ့ရွေးကောက်ပွဲကနေစပြီးသူတို့ရဲ့အပြုသဘောဆောင်တဲ့လုပ်ရက်တွေကိုဆက်လက်လှုပ်ဆောင်သွားကြဖို့နဲ့တင့်တော်တဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေချမှတ်ဖို့အတွက်တိုက်တွန်းလိုပါတယ်
။မြန်မာနိုင်ငံအနေနဲ့ဒီလိုအခြေအနေရောက်ဖို့အတွက်အမေရိကန်နဲ့မြန်မာနိုင်ငံဆက်ဆံရေးကြမှာအများကြီးကြိုးပမ်းလှုပ်ဆောင်ခဲ့ရတယ်လို့လည်းMitch McConnell ကပြောပါတယ
် The road to bring the bilateral relationship to where it stands today has been a long
ဒီကနေ့အချိန်အထိရောက်အောင်နိုင်ငံအကြဆက်ဆံရေးမှာတော်တော်လေးခီးကြာရှည်ခဲ့ရပါတယ်ဒီအာဏာလွှဲပြောင်းရေးဟာမြန်မာတမိုင်းမှာမကြောက်တင်ရမယ့်အရေးပါတဲ့အရာတစ်ခုဖြစ်ချင်ပါတယ်နိုင်ငံအသွင်ကူးပြောင်းရေးအတွက်ပြန်လည်အားကောင်းစေမယ့်အခွင့်အရေးတရားဖန်တီးသလိုလည်းဖြစ်လာပါတယ
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့နိုဝင်ဘာလ15ရက်နေ့မှာထုတ်ပြန်တဲ့ရွေးကောက်ပွဲရလဒ်တွေအရ NLD ပါတီကပြည်သူ့လွှတ်တော်အမှတ်155ဦးနဲ့လွှတ်တော်အမှတ်169ရန်ကန်နှုန်းအနိုင်ရရှိခဲ့တယ်လို့အမျိုးသားလွှတ်တော်အမှတ်135ဦးနဲ့80ရန်ကန်နှုန်းအနိုင်ရရှိခဲ့တဲ့အတွက်ပြည်ထောင်စုလွှတ်တော်မှာအမှတ်390ရရှိထားပြီဖြစ်ပါတယ်။ဒါ့အပြင် NLD ပါတီကတိုင်းနေသားကြီးပြည်နယ်လွှတ်တော်အမှတ်491ဦးနဲ့95ရန်ကန်နှုန်းရရှိသွားပြီဖြစ်ပါတယ်။လက်ရှိရွေးကောက်ပွဲရလာရ NLD ပါတီအနေနဲ့ဒုသမ္မတနှုတ်ဦးတင်မြောက်ခွင့်ရရှိသွားပြီဖြစ်တယ်လို့အစိုးရဖွဲ့ခွင့်လည်းရရှိသွားပြီဖြစ်ပါတယ်။မစ်မက်ကနဟာရွေးကောက်ပွဲအောင်အောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့ပေါ်ကျင်းနာအာရကြောင့်ပြောပေမဲ့လည်းမွတ်စလင်ရိုဟင်ဂျာတွေမဲပေးခွင့်ရုပ်သိမ်းခံရတာတွေပါဝင်တခြားစိတ်ပျက်စရာကိစ္စတချို့ရှိခဲ့တယ်ဆိုတာကိုလည်းမှတ်ချက်ပေးပြောဆိုခဲ့ပါတယ်။ American Republican အထက်လွှတ်တော်မှအများစုခေါင်းဆောင်မစ်မက်ကနဟာဒေါ်ဆန်းစုကြည်နဲ့မြန်မာနိုင်ငံဒီမိုကရေစီရဲ့အတွက်ဆွဆွန့်တမန်အားပေးထောက်ခံဆောင်ရွက်ခဲ့သူဖြစ်တယ်လို့2012ခုနှစ်ဇန်နဝါရီလတုန်းကလည်းမြန်မာနိုင်ငံကိုတွားရောက်ပြီးဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခဲ့သူလည်းဖြစ်ပါတယ်ရှင်။
ရှားဖောင်တင်ပြသွားတော့ပါရှင်ခုရောနိုင်ငံတကာသတင်းဖက်ဆက်ရအောင်ပါဆီးရီးယားနယ်စပ်မှာရုရှားတိုက်လေရင်ကိုတူရကီတို့ဘက်ကပစ်ချခဲ့တာကြောင့်လေကြောင်းထိုးစစ်တွေထပ်တိုးလှုပ်ဆောင်ဖို့နဲ့တူရကီအပေါ်ကိုစီးပွားရေးတံခါးပိတ်ဆို့မှုတွေလှုပ်သွားဖို့ရုရှားဘက်ကပြင်ဆင်နေပါတယ်ဒီဖြစ်ရကြောင့်ဆီးရီးယားနိုင်ငံရဲ့ပြည်တွင်းပဋိပက္ခအတွင်းနိုင်ငံတကာကပါဝင်တိုက်ခိုက်ပေးနေရတဲ့အခြေအနေတွေသမျိုးသဖုံဖြစ်လာတယ်လို့နိုင်ငံရေးကျွမ်းကျင်သူတွေကရှုမြင်နေပါတယ်ဆီးရီးယားအရေးမှာရုရှားဘက်ကစီးရေးအရာတိုးပြီးတော့ပါဝင်ပတ်သက်လာတဲ့လို့ရကြောင့်လဲကမ္ဘာအရေးကိစ္စတွေမှာရုရှားနိုင်ငံပါဝင်လာဖို့ကြိုးပမ်းချက်တွေမတင်မကျအခြေအနေတွေဖြစ်လာနေရတာပါ VOA သတင်းထောက် Daniel Shreff မော်စကိုကနေပေးပို့ထားတဲ့သတင်းကိုပဲတစ်ဆက်တည်းတင်ပြပါမယ်ရှင်
တူရကီနိုင်ငံရဲ့တွင်ကုံတွေအပေါ်ရုရှားဘက်ကစုံစမ်းစစ်ဆေးမှုတွေတိုးလှုပ်လာတာဟာစီးပွားရေးတံခါးပိတ်ဆို့မှုရဲ့တစ်စိတ်တစ်ပိုင်းဖြစ်ပြီးတူရကီနိုင်ငံရဲ့ဗီဇာကင်လွတ်ခွင့်ကိုလည်းရုရှားဘက်ကရပ်ဆိုင်လိုက်ပါတယ်။တန်းနေချီတဲ့ရုရှားခီးသွားတွေဟာတူရကီနိုင်ငံကိုနှစ်စဉ်တွားရောက်လဲပတ်လေရှိပါတယ်။နိုင်ငံဆက်ဆံရေးနဲ့ပတ်သက်လို့သတင်းစာဆရာ Pavel Faragenhawa ကအခုလိုပြောပါတယ်
Well, the damage will be considerable.
quite a number of important technology
အတော်လေးကိုပြပြသွားတာပါစီးပွားရေးလုပ်ငန်းတွေရောနိုင်ငံရေးလုပ်ငန်းအတော်များများကိုဆိုင်းငံ့ထားလိုက်ရုံမကလုံးဝဖျက်သိမ်းလိုက်တဲ့ခြေတောင်ဖြစ်သွားနိုင်ပါတယ
်တူရကီတို့ဘက်ကရုရှားတိုက်လေရင်ကိုပစ်ချလိုက်တဲ့အတွက်ဆီးရီးယားနဲ့တူရကီနယ်စပ်နားမှာရုရှားစစ်တပ်ဘက်ကတိုက်ခိုက်ရေးလုပ်ငန်းတွေကိုတိုးလုပ်လာသလိုအစစ်မြင့်တုံးကြီးစနစ်တွေကိုလည်းအသုံးပြုလာပါတယ် IS အကြမ်းဖက်စစ်သွေးကြွတွေကိုညွန်ပေါင်းတပ်ဖက်ကကြကြဲပြက်ပြက်ချင်းမုံနေတဲ့အချိန်မှာတူရကီနဲ့ရုရှားတို့ရဲ့ဆက်ဆံရေးတွေကလည်းတင်းမာလာနေတယ်လို့အခြေအနေတွေကလည်းရှုပ်ထွေးလာနေပါတယ် IS တွေကိုတိုက်ဖို့အမေရိကန်နိုင်ငံနဲ့ပူးပေါင်းမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောဆိုချက်ကိုညွန်ပေါင်းအဖွဲ့ဝင်တချို့ကလက်ခံပေမဲ့လည်းအတော်များများကတော့တန်ရယာဝင်နေကြဆဲဖြစ်ပါတယ်ကာနီဂီအင်စတီကျူတ်ရဲ့ရုရှားဌာနကအလက်ဇန်ဒရာဗာနော့ဖ်ကအခုလိုမြင်ပါတယ်
On the ground, practically, we will have this situation of two coalitions fighting the same enemy, but at least we need the very close coordination of these two coalitions.
ဒီအန်ဒူကိုပဲညွန်မောင်းတပ်နှစ်တပ်ကတိုက်နေကြတဲ့အခြေအနေတွေဖြစ်လာပါလိမ့်မယ်။ဒီညွန်မောင်းတပ်နှစ်တပ်လုံးနီးနီးကပ်ကပ်ပူးပေါင်းလှုပ်ဆောင်ဖို့လိုပါတယ်။ဒါကလည်းဒီလိုအနေရရှိတဲ့ထိတ်တိုက်တွေ့တာမျိုးဖြစ်မလာအောင်နဲ့ပြစ်မှတ်မှားပြီးတိုက်ခိုက်မိတာမျိုးမဖြစ်အောင်လို့ပါ။
အကြမ်းဖက်သမားတွေကိုပုံကျဲတိုက်ခိုက်နေတာလို့ရုရှားဘက်ကပြောနေပေမဲ့လည်းပြစ်မှတ်အများစုကဆီးရီးယားသမ္မတဘာရှားအယ်အာဆတ်ကိုစန့်ကျင်သူတွေကိုထိနေတာလို့ဆိုပါတယ်ဆီးရီးယားနိုင်ငံတွင်ရုရှားရဲ့အဓိကရည်မှန်းချက်ကတွစ်ဆုံညှိနှိုင်းတဲ့နေရာမှာပိုးပြီးကြကြဲပြန့်ပြန့်ပတ်ဝန်းလာနိုင်ဖို့ဖြစ်တယ်လို့နိုင်ငံရေးလှစ်လာသုံးသပ်သူတွေကပြောပါတယ်သတင်းစာဆရာပါဗယ်ဖလန်ဂေဟွာကခုလိုဆက်ပြောပါတယ်
And this world order would help resolve the Ukrainian issue, help end anti-Russian sanctions.
ရုရှားကိုစန့်ကျင်နေတဲ့ယူကရိန်းနိုင်ငံနဲ့ပတ်သက်လို့လည်းကမ္ဘာကြီးမှာဖြစ်ပျက်နေတဲ့အခြေအနေတွေကပဲအပြေရှားပေးသွားမှာပါ။ Syria အရေးမှာရုရှားပါဝင်လာတဲ့အချက်ကိုအရေးကြီးဆုံးအပိုင်းအဖြစ်ရှုမြင်လာကြပါတယ်။အာဆတ်ရာဒူးမြဲနေဖို့ကရုရှားအတွက်အရေးကြီးပေမဲ့ညုံမောင်းတက်နဲ့ကြကြပြန့်ပြန့်ပူးပေါင်းဖို့ကပိုပြီးအရေးကြီးပုံရပါတယ်
။ Syria အစိုးရနဲ့ပူးပေါင်းလိုက်ခြင်းအပြင်ကမ္ဘာနိုင်ငံရေးစက်ခုံမှာရုရှားပြန်ဝင်လာဖို့အတွက်အထောက်ကူဖြစ်စေခဲ့ပါတယ်။ဒါပေမဲ့လည်းဒီအချက်ကပဲ IS တွေကိုတိုက်နေတဲ့ညုံမောင်းတက်နဲ့ပူးပေါင်းဖို့အတားအဆီးဖြစ်နေပါတယ်ရှင်။တော်တော်ရှင်နဲ့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညနေပိုင်းထုတ်လင်းချက်တွေရဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီမှာထုတ်လင်းမဲ့စီစဉ်ကြရင်လည်းနောက်ဆုံးရသတင်းတွေနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရအောင်ပါပါ။ဒီကနေ့ညနေခင်းစီစဉ်တွေမကြာခင်ပြီးဆုံးတော့မှာပါ။အခုကြန့်ရှိနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမအေးတနာကျော်ကပြောပြပေးပါအောင်ရှင်။
ပြည်ထောင်နိုင်ငံဘာရီမြို့တော်မှာဥရုယာတီပြောင်းလဲမှုဆိုင်ရာညီလာခံတက်ရောက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာသူညီလာခံတက်ရောက်တဲ့နောက်ဆုံးနေ့ဒီကနေ့မှာတော့တူရကီသမ္မတရီဂျစ်ဒါယစ်အာဒိုဝါနဲ့တွေ့ဆုံဖို့ရှိပါတယ်။ပါရီမြို့တော်မှာသမ္မတအိုဘားမားတဲခုနေတဲ့အမေရိကန်သံမတ်ကြီးနေအိမ်မှာသမ္မတနှစ်ဦးတွေ့ဆုံဖို့စီစဉ်ထားတာပါ။သူတို့က IS Islamic စစ်သွေးကြွတွေကိုနှိမ်နင်းရေးနဲ့တူရကီလေပိုင်နက်ထဲမှာတူရကီတပ်တွေကရုရှားလေယာဉ်ကိုပစ်ချခဲ့တဲ့အငင်းပွားပွဲဖြစ်ရနေပတ်သက်ပြီးတော့ဆွေးနွေးကြမယ်လို့ယူဆရပါတယ်။ဒီဖြစ်ရနဲ့ပတ်သက်ပြီးတော့ပဲမနေ့ကတော့သမ္မတအိုဘားမားကရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆွေးနွေးခဲ့ပြီးတော့ဒီအခြေအနေကိုပြေလည်အောင်တူရကီနဲ့ညှိနှိုင်းပြီးလုပ်ဖို့သမ္မတအိုဘားမားကမစ္စတာပူတင်ကိုတိုက်တွန်းထားတယ်လို့အမေရိကန်အမျိုးသားလုံခြုံရေးဒုအချံပေးဘန်ရော့စ်ကပြောပါတယ်။ကမ္ဘာမှာ HIV ရောဂါပိုးရှိသူတွေအားလုံးတွေ ARV ဆေးနဲ့ကုသမှုကိုတိုးချဲ့ဖို့လိုအပ်တယ်ဆိုတာကိုဒီကနေ့ဒီဇင်ဘာလ၁ရက်နေ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ထားတဲ့ကမ္ဘာ AIDS ရောဂါတိုက်ဖျက်ရေးနေမှာ WHO ကထောက်ပြသွားပါတယ်။AIDS ရောဂါဖြစ်စေတဲ့ HIV ရောဂါပိုးရှိနေသူ38တန်းမှာ16တန်းလောက်ဟာ travel ဆေးဝါးတွေကိုလက်ရှိသုံးဆွဲနေကြတယ်လို့ WHO ကပြောပါတယ်။ဒီဆေးတွေကိုကမ္ဘာလုံးမှာသုံးဆွဲတဲ့နီလန်းသားလျင်မျိုးဆက်တစ်ခုအတွင်းမှာ AIDS ကရောဂါပပျောက်သွားဖို့နီလန်းဖြစ်တယ်လို့လည်းဆိုပါတယ်။မြန်မာနိုင်ငံမှာဒီနှစ်စက်တင်ဘာလအထိ HIV ရောဂါပိုးကူးစက်ခံထားရသူတွေကလူပေါင်း13,000ဟာ ARV ဆေးရရှိနေတာကြောင့်လွန်ခဲ့တဲ့3နှစ်ကတည်းကစရင်နှဆတိုးလာတယ်လို့ကမ္ဘာကုလသမဂ္ဂရဲ့ AIDS ရောဂါတိုက်ဖျက်ရေးအဖွဲ့ UNH ကပြောပါရင် ARV ကုသုံးပါဝင် HIV ရောဂါပြုစုကုသရေးအတွက်ကျန်းမာရေးဝန်ကြီးဌာနက2015ခုနှစ်မှာနောက်ထပ်ရန်ပုံငွေ American Dollar 5သန်းသုံးစွဲမှုရဲ့ရလဒ်ကြောင့်လို့လဲ UNH ရဲ့မြန်မာနိုင်ငံဆိုင်ရာယုံကဒီကနေ့ရည်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာပြောပါရရှင်
In an inyane can also rather in Chichoko, Maetana Joga, Biopia, Pikerawa, Dinyani, Dress, Sisin Tolo, Yumuga, Masumum Pipi, Sabine Sayan Engineer Garo, John Dryden Pipare, Few American, then Yanipa, Yamavada, Sisingo, Yamasano, Jenyani, Chowna Yani, Kunanaiti, Lindomida, Second, Sagona, Sangarugani, Tanru, Bikerawa, Totashimian, Guam, Yamapi to be the Bounce, Yamashin Lamazation, Few Abinas in a Dole, too, where Jesus de Mare.
This program has come to you from the Voice of America, Washington.